Welcome to the Voice of America in Burmese.
Minglan na nakhima kmya torashimya shwinlan chami jabazi VOA American tan ga 2018 khu ni January la 17 ye chadabari ni nanakhin si sin ni go American pi rawsu myo ro Washington DC ga ni tat yet thuklin pe ni ba bi line do meter 32 40 ne 48 tu a pyin VOA ye Facebook samin na phit de VOA Burmese news ma le a chein ne tabin ni na sin nan ja ba le kmya ကျွန်တော်ဆမ်မူဝေပါခင်ဗျာဒီမနက်ခင်းစီစဉ်နေတာဝန်ယူတင်ဆက်ပေးမှာပ
ါမင်္ဂလာပါရှင်ကျွန်မကခင်မျိုးသက်ပါဒီမနက်ခင်းသတင်းတွေကိုကိုဇောင်းဝင်းလိုင်းနဲ့အတူကြီးညာပေးမှာပါအမေရိကန်ဟာတင့်တော်တဲ့အချိန်မှာမြောက်ကိုရီးယားနဲ့ဆွေးနွေးမယ်လို့အမေရိကန်သမ္မတကပြောကြားလိုက်ပါတယ်ဆီးရီးယားနိုင်ငံတွင်းမှာတူရကီနယ်စပ်မှာတိုက်ပွဲတွေပြင်းထန်နေတာအတွက်ရုရှားနဲ့အီရန်ကိုတူရကီကနေပစ်တင်လိုက်ပါတယ် Reuters သတင်းတောင်နှစ်ယောက်ကိုအစိုးရထိဝက်ချက်ဥပဒေနဲ့တရားစွဲဖို့ဆုံးဖြတ်ခဲ့တာအတွက်အမေရိကန်အစိုးရကစိတ်ပျက်ကြောင်းပြောကြားလိုက်ပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါကိုဆမ်မိုးရေ
ဟုတ်ကဲ့ကောင်းပါပြီခင်ဗျာအဲ့ဒီလိုသတင်းတွေကြီးညာပြီးနားဆင်ကြရမယ့်သတင်းလွှာတွေထဲမှာဆိုရင်တော့
စိုက်ကိုင်းနိုင်ကြံစီတဲ့စစ်တပ်စေနာကောင်ကဘန်ဆိုင်ရဘူးမထားရဘူးတော့ပါလေဥစ္စာ
မြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးဖို့ဆွေးနွေးခဲ့တဲ့ပေါ်ဂျပန်မြန်မာအရေးကြွမ်းကျင်သူသတင်းစာဆရာဦးစီဘွားကတုံ့တက်ပြောဆိုသွားတာဖြစ်ပါတယ်သတင်းတွေတင်ဆက်ပြီးသတင်းတော်တွေထုတ်လွှင့်တဲ့အခါမှာအပြည့်စုံနားဆင်ကြဖို့ရှိပါတယ်အဲ့ဒါအပြင်ကချင်ပြည်နယ်အတွင်းကမြန်မာစစ်တပ်ရဲ့ထိုးစစ်တွေပေါ်စိုးရိမ်ရဆဲဖြစ်တယ်လို့ကချင်ပြည်နယ်နေ့မှာပြပရောက်ကချင်တိုင်းရင်းသားခေါင်းဆောင်တွေကပြောလိုက်တဲ့အကြောင်းမြန်မာနိုင်ငံမှာမြေမြုပ်မိုင်းတွေဆက်လက်တုံးဆွဲနေဆဲရှိတဲ့အခြေအနေရခိုင်ပြည်နယ်အတွင်းကရိုဟင်ဂျာဒုက္ခသည်ကလေးတွေကြုံတွေ့နေရတဲ့အခြေအနေကြောင့် UNICEF အဖွဲ့ကြီးကအစီရင်ခံစာထုတ်ပြန်တဲ့သတင်းစာတွေသတင်းလွှာတွေကိုတင်ဆက်ပေးဖို့ရှိပါတယ်အပတ်စဉ်မြန်မာရေးသုံးသပ်ချက်ပါဝင်အပတ်စဉ်ကဏ္ဍတွေကိုလည်းနားဆင်ကြပါမယ်အခုတော့ထိတ်တန့်ရောက်နေတဲ့မြန်မာနဲ့နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုဇော်ဝင်းလှိုင်တို့ကကြီးညာပေးကြပါလိမ့်မယ်ခင်ဗျာ
အမေရိကန်ဟာတင့်တော်တဲ့အချိန်ကြာရင်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်သမ္မတဒေါနယ်ထရမ့်ကပြောကြားလိုက်ပါတယ်တောင်ကိုရီးယားသမ္မတမွန်ဂျေအင်နဲ့ဗုဒ္ဓဘူးနဲ့တယ်လီဖုန်းဆက်သွယ်ပြောကြရမှာသမ္မတထရမ့်ကအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတင့်တော်တဲ့အခြေအနေမျိုးမှာတင့်တော်တဲ့အချိန်ရောက်ရင်တွေ့ဆုံဆွေးနွေးမယ်လို့ဖွင့်ပြောခဲ့တာဖြစ်ကြောင်းသမ္မတအင်ဗျူကထုတ်ပြန်တဲ့ကြေညာချက်မှာဖော်ပြပါတယ်။ခေါင်းဆောင်နှုတ်ကမြောက်ကိုရီးယားပေါ်မှာအပြင်းထန်ဆုံးအရေးယူမှုတွေကိုဆက်ပြီးလှုပ်ဖို့အရေးကြီးကြောင်းတည်တည်ချာချာပြောကြားခဲ့တယ်လို့လည်းဖော်ပြထားပါတယ်။တောင်ကိုရီးယားသမ္မတမွန်ရဲ့ယုံကလည်းအခုလိုသမ္မတနှုတ်ဆက်သွယ်ပြောကြားမှုရှိကြောင်းတောင်နဲ့မြောက်ကိုရီးယားနှစ်နိုင်ငံကြားနှစ်နှစ်အတွင်းပထမဆုံးချိန်တွေ့ဆုံဆွေးနွေးပြီးနောက်တည့်မှာပဲထုတ်ပြန်ခဲ့တာပါ။တောင်ကိုရီးယားသမ္မတယုံကထုတ်ပြန်ချက်မှာတော့တွေ့ဆုံဆွေးနွေးမှုတွေတိုးတက်အောင်လှုပ်ဆောင်နေချိန်ကာလအတွင်းမှာဆင်ရေးလှုပ်ဆောင်မှုတစ်စုံတရာမလုပ်ဖို့အတွက်သမ္မတထရမ့်ကသဘောတူခဲ့တယ်လို့ဖော်ပြပါတယ်။မြောက်ကိုရီးယားကိုညှိနှိုင်းဆွေးနွေးစကောင်းပြန်ရောက်လာစေဖို့သူ့ရဲ့လှုပ်ဆောင်မှုအတွက်တောင်ကိုရီးယားသမ္မတကချီးကျူးခဲ့တယ်လို့တယ်လီဖုန်းဆက်သွယ်ပြောကြားပြီးကျင်းပတဲ့ကက်ဘိနက်အစည်းအဝေးမှာသမ္မတထရမ့်ကပြောတာပါအမေရိကန်ရဲ့လှုပ်ဆောင်မှုတွေအတွက်တောင်ကိုရီးယားကတိတ်ကိုကျေးဇူးတင်နေတာဖြစ်ကြောင်းလည်းပြောပါတယ်ဒါဟာအပြုသဘောဆောင်တဲ့ရက်လက်ဖြစ်မယ်လို့မျှော်လင့်ကြောင်းလည်းသမ္မတထရမ့်ကပြောပါတယ်
စီးရီးယားနိုင်ငံအီဒလစ်ဒေသအတွင်းမှာရှိတဲ့တောင်ကျန်းသူတွေအပေါ်အစိုးရကထိုးစစ်တွေဆက်လက်ပြုလုပ်နေမှုရဆိုင်အောင်မလုပ်နိုင်တဲ့အတွက်စီရုရှားနဲ့အီရန်နိုင်ငံတို့ကိုတူရကီကပို့ထုတ်နေမှာပြင်းပြင်းထန်ထန်ဝင်မလိုက်ပါတယ်။အဲ့လိုဖြစ်နေတဲ့အတွက်စီးရီးယားပြည်ပခါမှာတူရကီအနေနဲ့အီရန်ရုရှားတို့နဲ့ဆက်လက်ပူးပေါင်းဆောင်ရွက်ရေးအလားအလာကိုချိန်ချောက်နေတယ်လို့ဆိုပါတယ်။ရုရှားနဲ့အီရန်တို့အနေနဲ့စီးရီးယားအစိုးရရဲ့လုပ်ရက်တွေရဆိုင်ပေးဖို့လိုအပ်ကြောင်းသူတို့နိုင်ငံဟာအမကန်ပေးရမယ့်နိုင်ငံတွေဖြစ်ကြောင်းတူရကီအစိုးရရဲ့စိုးရိမ်မှုတွေကိုထိဟပ်ပြီးနိုင်ငံကြ合いဝန်ကြီးမက်ဗလူကာဗူဆိုဂလူကဝေဖန်ပြောကြားလိုက်ပါတယ်တူရကီအစိုးရကအီရန်နဲ့ရုရှားတာမတ်တွေကိုဆင့်ခေါ်ပြီးတရားဝင်ကန့်ကွက်စာလဲပေးခဲ့ပါတယ
်ပစိဖိတ်သမုဒ္ဒရာတစ်ဖက်တစ်ချက်နိုင်ငံများကြားလွတ်လပ်စွာကုန်သွယ်မဲ့ TPP သဘောတူညီချက်ကိုဗြိတိန်နိုင်ငံတနည်းလက်မှတ်ရေးထိုးမယ်လို့မျှော်လင့်ကြောင်းဗြိတိရှ်အစိုးရကအများသိအောင်ပြောပါတယ်အခုဒီကုန်သွယ်သဘောတူညီချက်အတွက်ပစိဖိတ်တစ်ဖက်တစ်ချက်နိုင်ငံတွင်းနဲ့တောင်ကျုပ်ပင်လယ်ထဲကနိုင်ငံ17နိုင်ငံကြားညှိနှိုင်းမှုတွေလုပ်နေပါပြီလာမယ့် 2019 မှာဗြိတိန်နိုင်ငံ EU ဥရောပသမဂ္ဂနှုတ်ထွင်းကြုံလာနိုင်တဲ့စီးပွားရေးဆုံးရှုံးမှုတွေကိုဒီကုန်သွယ်ရေးကနေကာမိစေပြီးစီးပွားရေးအမြန်ဖွံ့ဖြိုးလာဖို့အတွက်ဗြိတိရှ်အစိုးရကမျှော်လင့်နေတာပါမကြာသေးခင်ကတရုတ်ကိုတွားရောက်တဲ့ဗြိတိန်ကုန်သွယ်ရေးဝန်ကြီး Liam Fox ကဗြိတိန်နိုင်ငံဟာတနေ့မှာ TPP အဖွဲ့ဝင်ဖြစ်လာဖို့သတိထားပြီးအကြံပြုခဲ့တာပါLondon King's College ကစီးပွားရေးပညာရှင်ကတော့ Britain နိုင်ငံ Pacific ကမ်းခြေနဲ့ကီလိုမီတာ 9,000 လောက်အကွာမှာရှိနေတဲ့နိုင်ငံတနိုင်ငံဖြစ်တယ်လို့27ရာစုကုန်သွယ်ရေးမှာပထဝီအနေထားဟာအရေးပါတော့မှာမဟုတ်ဘူးလို့တွက်ပြပါတယ်။ဥရောပသမဂ္ဂရဲ့စီးပွားရေးဈေးကွက်ကနေ Britain နိုင်ငံထွက်ခွာရင်သူဟာသူ့ရဲ့ကမ္ဘာကုန်သွယ်ရေးရန်ဝန်ထက်ဝက်လောက်နဲ့လက်လက်စွာကုန်သွယ်ခွင့်ရတော့မှာမဟုတ်ပါဘူး။ဒါပြင်အခု TPP အတွက်ဆွေးနွေးနေတဲ့နိုင်ငံ17နိုင်ငံ ကြားမှာမနစ်ကဗြိတိန်ရဲ့ကုန်ပစ္စည်းတင်ပို့မှုကသူတို့တင်ပို့မှုအလုံးရဲ့ရှေ့ကြားကိုင်းနှုံတော့မရှိပါဘူး။ဒါပြင်ဗြိတိန်ရဲ့မဟာမိတ်ဖြစ်တဲ့အမေရိကန်မှာအရင်သမ္မတဘရက်အိုဘားမားက TPP ကိုထောက်ခံပေးမယ်။အခုတက်လာတဲ့သမ္မတထရမ့်ကတော့ TPP ကိုမထောက်ခံဘဲနှုတ်ထွက်ခဲ့တာဖြစ်ပါတယ်။
ပြင်သစ်သမ္မတအီမန်နွယ်မက်ခရွန်အခုသတင်းပတ်တွင်တရုတ်နိုင်ငံကိုပထမဆုံးအကြိမ်သွားရောက်တဲ့အခါအရေးပါတဲ့သတင်းစကားနှစ်ခုကိုတည်ဆောင်သွားခဲ့တယ်လို့သူတည်တီကပြောပါတယ်ပထမတစ်ခုကတော့တရုတ်နဲ့ဥရောပအကြားပူးပေါင်းဆောင်ရွက်မှုတွေကြီးမားစွာဖြစ်နိုင်ခြေရှိတဲ့အကြောင်းနဲ့အဲ့ဒီလိုဖြစ်လာရေးလှုပ်ဆောင်ဖို့သူ့အနေနဲ့တန်ဋိဌာန်ချထားတဲ့အချက်ဖြစ်ပါတယ်ဒုတိယတစ်ခုကတော့တခြားနိုင်ငံတွေမှာပိတ်မထားတဲ့စီးပွားရေးကဏ္ဍတွေမှာတရုတ်တို့ဘက်ကကန့်သတ်မှုတွေလှုပ်ဆောင်ထားတဲ့ကုန်သွယ်ရေးဆိုင်ရာမမျှတမှုတွေလို့အများကယူဆထားတဲ့ကိစ္စအတည်ပေါ်ဥရောပနဲ့တခြားနိုင်ငံတွေဘက်ကစိုးရိမ်ပူပန်နေကြတဲ့ကိစ္စကိုရှော့မတွက်ဖို့ဆိုတဲ့အချက်တွေပဲဖြစ်ပါတယ်။သမ္မတမက်ခရွန်ရဲ့ခီးစဉ်ဟာပြင်သစ်နိုင်ငံတစ်ခုတည်းအတွက်မဟုတ်ဘူးလို့ဥရောပကောင်စီနိုင်ငံခြားဆက်ဆံရေးဌာနကအာရှနဲ့တရုတ်နိုင်ငံဆိုင်ရာညွှန်ကြားရေးမှူးမက်သီးယူးဒူချာတဲကပြောပါတယ်။သမ္မတမက်ခရွန်အနေနဲ့ EU ရဲ့ခေါင်းဆောင်တယောက်အဖြစ်ကိုစားပြုလိုကြောင်းဒါပေမဲ့တစ်ချိန်တည်းမှာလည်းဥရောပတိုက်နဲ့ EU တို့ဟာတရုတ်နိုင်ငံအတွင်းကအများစုထင်မြင်ယူဆထားတဲ့ပုံမကောင်းမွန်တဲ့အနေအထားမှာရှိနေတယ်ဆိုတာကိုပြသလိုကြောင်းလည်းသူကပြောပါတယ်။
UAV ကန်တန်ရဲ့မနက်ဖက်မြန်မာဘာသာစီစဉ်တွေကိုမနက်6နာရီကနေ9နာရီအထိလိုင်းဒိုမီတာ32 kHz 932လိုင်းဒိုမီတာ40 kHz 4433ညလိုင်းဒိုမီတာ48 kHz 6185နဲ့ဒုတိယနာရီဝတ်မှာလိုင်းလက်မီတာ190 kHz 1505တို့ကနေထုတ်လွှင့်ပေးနေပါတယ်ရှင်
New American တိုင်းအမနခင်တဲ့ရင်ကိုဆက်လက်ကြီးညာနေပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတောက်တမတွေ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေလက်ချက်နဲ့တည်ဆုံသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောဆိုပါတယ်။စုံစမ်းစစ်ဆေးမှုတွေအရရုံလောင်းဆင်လောင်းဟာတပ်မတော်ကဖမ်းဆီးထားခဲ့တဲ့အကြမ်းဖက်သမားတွေဖြစ်ပြီးလုံခြုံရေးအခြေအနေရရဲတပ်ဖွဲ့ကိုမလွှဲပြောင်းနိုင်မဲ့တပ်ဖြန့်မြှုပ်နှံခဲ့တာဖြစ်ကြောင်းဗိုလ်ထုနှင့်တပ်မတော်ကာကွယ်ဦးစီးချုပ်ယုံကြည်ညာချက်မှာဖော်ပြပါတယ်။ပြီးခဲ့တဲ့နှစ်စက်တင်ဘာ10ရက်နေ့ကနယ်မြေရှင်းလင်းစစ်ဆင်ရေးအတွင်းဖမ်းဆီးရမိတဲ့အကြမ်းဖက်သမား10ယောက်ကိုစစ်စေးမင်းမြန်ပြီးနောက်တနေ့မှာပဲတုတ်တန်အောင်ခေါ်သွားပြီးတက်ဖြတ်ခဲ့တာဖြစ်ကြောင်းနဲ့တုတ်တန်အရောက်မှာတော့ဘင်္ဂလီအကျန်းဖက်သမားတွေရဲ့လက်ချက်ကြောင့်ပြီးခဲ့တဲ့ဩဂုတ်လတည်းတေဆုံးရတဲ့ဒေသခံတအုပ်အတွက်လက်စားချေခြင်းနဲ့မိသားစုဝင်နှစ်ဦးပါဝင်ရွာသား၃ဦးနဲ့အတူလုံခြုံရေးတပ်ဖွဲ့ဝင်တွေတက်ဖြတ်မှုကျူးလွန်ကြောင်းစုံစမ်းတွေ့ရှိခဲ့တာပါရခိုင်ပြည်နယ်မြောက်ပိုင်းပြီးခဲ့တဲ့ဩဂုတ်25လုံခြုံရေးကင်းစခန်း30ဆင်းနှင်းတိုက်ခိုက်ခဲ့တဲ့အာဆာအစွန်းအုပ်စုကိုလိုက်လံရှင်းလင်းတဲ့စစ်ဆင်အတွင်းလူခွင့်ချုပ်ပေါက်မှုတွေကျူးလွန်နေတယ်လို့ဆက်ဆွဲထားတဲ့မြန်မာစစ်တပ်ကဥပဒေမဲ့တပ်ဖြတ်မှုတွေနဲ့ပတ်သက်ပြီးဝန်ခံပြောကြားလာတာပထမဆုံးဖြစ်ပါတယ်။တမတော်ကာဝေးဦးစီးချုပ်ယုံရဲ့ဗိုလ်ထုနှင့်ကြေညာချက်မှာတပ်ဖြတ်မှုနဲ့ပတ်သက်ဆက်နွယ်နေသူတွေတပ်ဖွဲ့ဝင်တွေကိုဒေတာဥပဒေနဲ့အညီရေးယူသွားမှာဖြစ်တယ်လို့တာဝန်ရှိသူတွေကိုအတိအပြည့်အကြောင်းကြားဖို့ပြက်ွက်သူတွေနဲ့တာဝန်ရှိသူအဆင့်ဆင့်ကိုပါအရေးယူမယ်လို့ဖော်ပြပါတယ်။Amnesty International လူခွင့်ရေးအဖွဲ့ကတော့တပ်မတော်အရင်ကအမှားတစုံတရာမလုပ်ခဲ့ဘူးလို့ပြောလို့ရှိရကနေသူ့အဖွဲ့ရဲ့အမှားလုပ်သူရှိကြောင်းထုတ်ပြန်ချက်ကနေထုတ်ပြောလာတာဖြစ်ပြီးနိုင်ငံရှင်းလင်းရေးလုပ်ရမှာအခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တရားအဖွဲ့တွေရခိုင်ပြည်နယ်တွင်စုံစမ်းရေးခွင့်ပြုဖို့တောင်းဆိုလိုက်ပါတယ်တချိန်တည်းမှာပဲ Writers တရင်တောင်နှုတ်ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုအစိုးရနှုတ်ချက်ဥပဒေအရတရားစွဲဖို့မြန်မာနိုင်ငံတရားရုံးကဗိုလ်ထုနဲ့ဆုံးဖြတ်လိုက်တဲ့အတွက် American ပြည်ထောင်စုအနေနဲ့အပြင်းထန်စိတ်ပျက်ကြောင်း January 10ရက်ရက်စွဲနဲ့နိုင်ငံကြီးဌာနပြောခွင့်ရအမျိုးသမီး Heather New York ကကြေညာချက်မှာဖော်ပြပါတယ်။မီဒီယာလွတ်လပ်ခွင့်ရမြန်မာနိုင်ငံတရားဥပဒေစိုးမိုးရေးအတွက်မရှိမဖြစ်လိုအပ်တယ်လို့တရင်သမားတွေသူတို့လုပ်ငန်းကိုလွတ်လပ်စွာလှုပ်ဆောင်နိုင်မှုအရေးဒီမိုကရေစီပေါ်ထွန်းရေးအတွက်လိုအပ်တယ်လို့ဖော်ပြပါတယ်။ဒါကြောင့်ကိုဝါလုံးနဲ့ကိုချော်စိုးဦးတို့ကိုချွင်းချက်ချက်ချင်းပဲထွင်ချက်မရှိထွက်ပေးဖို့ထပ်မံတောင်းဆိုလိုက်တာပ
ါတရုတ်နိုင်ငံကဥဆောင်ကျင်းပတဲ့2016ခုနှစ် LMC လန်ဆန်မဲခေါင်ပူးပေါင်းဆောင်ရွက်ရေးထိပ်သီးဆေးဝါးကိုတပတ်တိဖြစ်ကျင်းပတဲ့တရုတ်ဝန်ကြီးချုပ်လီခေချန်ကလေပြေလေညင်းနေစူပောင်းပြီးတိုက်ခတ်တဲ့အခါအင်အားပြင်းတဲ့တိုင်ဖွန်းမုန်တိုင်းကြီးအဖြစ်ပြောင်းလဲသွားနိုင်ကြောင်းရှေ့တောင်အာရှတိုက်အတွင်းကဆိုရိုးစကားတစ်ခုကိုကိုးကားပြီးပြောကြားခဲ့ပါတယ်။ LMC ရဲ့နိုင်ငံခြားရေးမူဝါဒဖြစ်တဲ့မဲခေါင်မြဝမ်းတလျှောက်ကတိုင်းပြည်တွေအကြားပူးပေါင်းဆောင်ရွက်မှုတွေနဲ့ဖွံ့ဖြိုးရေးအစီအစဉ်တွေကိုဥတီလှုပ်ဆောင်ကြဖို့ဝန်ကြီးချုပ်လီခေချန်ကထိပ်သီးစည်းဝေးကိုတက်လာကြတဲ့ခေါင်းဆောင်တွေကိုပြောကြားလိုက်တာပါ။မဲခေါင်မြဝမ်းဒေသ6နိုင်ငံဖြစ်ကြတဲ့မြန်မာ၊တရုတ်၊ထိုင်း၊လာအို၊ကမ္ဘောဒီးယားနဲ့ဗီယက်နမ်နိုင်ငံတို့ရဲ့ဒုတိယအကြိမ်မြောက်ထိပ်သီးစည်းဝေးကိုဇန်နဝါရီလ10ရက်ကနေ17ရက်နေ့ထိဖနွန်ပင်မြို့မှာတွေ့ဆုံပြီး9နှစ်တာစီမံကိန်းအတွက်ဆွေးနွေးကြတာဖြစ်ပါတယ်။ဒီဆွေးနွေးပွဲမှာအဓိကဆွေးနွေးကြမယ့်အကြောင်းအရာကတော့မဲခေါင်မြစ်ကိုတိုက်ရိုက်ထိန်းချုပ်မှုနဲ့သက်ဆိုင်တဲ့ရေကာတာနဲ့ဆင်မြောင်းစနစ်တိစောက်ရေးအပါအဝင်ရေစီမံခန့်ခွဲရေးကိစ္စတွေကိုဆွေးနွေးကြမှာဖြစ်ပါတယ်။
အင်ဒိုနီးရှားနိုင်ငံဟာမြို့တော်ဂျကာတာကိုတခြားနေရာပြောင်းရွှေ့ဖို့စဉ်းစားလာကြပါပြီ။အရင်ဆန္ဒဗျံနန်းထံရာဂျကာတာအချင်းဟာတချင်းကဒက်စ်တွေရဲ့ကော်လိုနီအသိမ်းပတ်ခံစိတ်ကမ်းမြို့ဖြစ်တဲ့ဘာတာဗီယာဖြစ်တာမို့1940လွတ်လပ်ရေးချိန်ကစပြီးအမျိုးသားရေးဝါဒီခေါင်းဆောင်တွေကမြို့တော်အသစ်တည်ခြင်းနေကြတာဖြစ်ပါတယ်။ဒါပြင်ဒီမြို့တော်ကြီးကတစ်နှစ်ကို18စင်တီမီတာနှိမ့်ဆင်းနေတာဖြစ်ပြီးမြို့ကြီးတလောက်လမ်းတွေမများလာတဲ့အတွက်ကားကျက်တဲ့ပြဿနာကြီးမားလာပါတယ်။ဒါပေမဲ့ဂျကာတာဟာနိုင်ငံအကြီးဆုံးမြို့ကြီးဖြစ်နေအလုပ်ကန်ခွင်လန်းတွေများပြီးစီးပွားရေးဘို့ချက်ချဖြစ်နေတာဟုတ်ဖြစ်နေတာပါဘော်နီယိုကျွန်းကကာလီမန်တန်ကိုမြို့တော်အစ်ဖြစ်ရွေးချယ်ဖို့အရင်သမရဟောင်းစုကာနိုလက်ထက်ကတော့မျှော်လင့်ခဲ့ပူပါတယ
်အမေရိကန်ပြည်ထောင်စုကယ်လီဖိုးနီးယားပြည်နယ်လော့စ်အန်ဂျလိစ်မြို့မြောက်ပိုင်းမှာအင်္ဂါနေ့ကရုတ်တရက်မိုးတဲမြေပြိုမှုတွေဖြစ်ပေါ်ခဲ့တာကြောင့်အနည်းဆုံးလူ15ဦးသေဆုံးသွားပြီးအိမ်အများအပြားလည်းပျက်စီးသွားခဲ့ပါတယ်အဲ့ဒီဒေသမှာရှိတဲ့တောင်ကုန်းနေမှာပြီးခဲ့တဲ့လအတွင်းလောင်ကျွမ်းခဲ့တဲ့တောမီကြောင့်အပင်အများအပြားပျက်စီးဆုံးရှုံးခဲ့ရတာဖြစ်ပါတယ်အနီးနားမှာရှိတဲ့ Los Angeles ခရိုင်ကကယ်ဆယ်ရေးတပ်ဖွဲ့တွေ၊ကန့်ကြေဆောင်တပ်၊ပြည်တွင်းကာကွယ်ရေးအရန်တပ်ဖွဲ့တို့အပါအဝင်ရဲတပ်ဖွဲ့တွေကရှာဖွေရေးတပ်ဖွဲ့တွေရဲ့အကူအညီနဲ့ပျောက်ဆုံးနေတဲ့လူ24ဦးကိုဗုဒ္ဓဟူးနေ့အထိလိုက်လံရှာဖွေနေကြဆဲဖြစ်ပါတယ်ခင်ဗျာ
။ထိတ်တန့်ရောက်နိုင်ငံတကာသတင်းတွေကိုဒေါက်ခင်မျိုးတက်နဲ့ကုဇော်ဝင်းလန်တို့ကြီးညာတောခဲ့ကြတာဖြစ်ပါတယ်။အခုတော့တရင်လွာတွေကိုတင်ဆက်ပေးဖို့အချိန်ရောက်လာပါပြီခင်ဗျာမြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကျွမ်းကျင်သူတချို့ကပြောပါတယ်မြန်မာနိုင်ငံဟာတရုတ်နဲ့ပိုးပြီးတော့နှီးဆက်သွားမှာကိုစိုးရိမ်နေတဲ့အတွက်ဒေတာရင်းဩဇာချေငွေညာရှိညှိပေးဖို့အတွက်ဂျပန်တပ်မတော်ကမြန်မာစစ်တပ်နဲ့နှီးကပ်တဲ့ဆက်ဆံရေးထူထောင်လာတာဖြစ်တယ်လို့စီးရီးနိုင်ငံရေးအခက်အခဲတချို့ကသုံးသပ်ကြပါတယ်ဂျပန်စစ်တပ်ထိတ်တန်းခေါင်းဆောင်တဦးရဲ့လက်တလောမြန်မာပြည်ခီးစဉ်ပေါ်ဝေဖန်ပြောဆိုနေကြတာပါဒီအကြောင်းကိုကိုညံဝဲအောင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
မြန်မာနိုင်ငံကိုချစ်ကြည်ရေးခီးဖြစ်အလဲပတ်ရောက်နေတဲ့ဂျပန်မြေပြင်ကိုပိုင်ကာကွယ်ရေးတပ်ဖွဲ့စီဦးစီးချုပ်ဗိုလ်ချုပ်ကြီးခိုးကြီးယာမာဇာကီကိုမြန်မာတပ်မတော်ဒုကာကွယ်ရေးဦးစီးချုပ်ဒုတိယဗိုလ်ချုပ်မှူးကြီးစိုးဝင်းကဇန်နဝါရီလ10ရက်ဗုဒ္ဓနေ့မနေ့ပိုင်းကနေပြည်တော်ဇေယျတိတိပိမှန်ရှိမှဂုံပြူတပ်ဖွဲ့နဲ့ကြိုဆိုခဲ့တာပါဗိုလ်ချုပ်ကြီးယာမာဇာကီဦးဆောင်တဲ့အဖွဲ့နဲ့ဒုဗိုလ်ချုပ်မူကြီးစိုးဝင်းတို့ဇေယျတိတိဗိမာန်မှာဆွေးနွေးကြတဲ့အခါမှာတော့နှစ်နိုင်ငံတပ်မတော်တွေအကြားဆက်ဆံရေးပုံမတိုးတက်ကောင်းမွန်လာစေရေးကိစ္စနဲ့နှစ်နိုင်ငံတပ်မတော်ကြားအပြန်အလှန်ပူးပေါင်းဆောင်ရွက်ရေးကိစ္စတွေနှစ်ဖက်စစ်ကောင်းဆောင်တွေအပြန်အလှန်ချစ်ကြည်ရေးခီးစဉ်ကိစ္စမြန်မာတပ်မတော်အရာရှိတွေဂျပန်နိုင်ငံကိုတင်နန်းသားအဖြစ်ဆေးလွှတ်ရေးတဘာဝဘေးအန္တရာယ်ဆိုင်ရာကူညီကယ်ဆယ်ရေးကိစ္စနဲ့ဆေးဘက်သုတေသနလုပ်ငန်းနှီးပညာဖလှယ်ရေးဆိုင်ရာကိစ္စတွေဆွေးနွေးကြသလိုလူသားချင်းစာနာမှုဆိုင်ရာအကူအညီပေးရေးကိစ္စရပ်နဲ့အာရှပစိဖိတ်ဒေသတည်ငြိမ်အေးချမ်းရေးကိစ္စရပ်တွေကိုလည်းဆွေးနွေးခဲ့ကြတယ်လို့တပ်မတော်ကာကွယ်ရေးဦးစီးချုပ်ယုံကသတင်းထုတ်ပြန်ပါတယ်ဂျပန်စစ်တပ်ကမြန်မာတပ်မတော်ကိုအခုလိုအကူအညီပေးဖို့ဆွေးနွေးကြိုးပမ်းနေတာဟာဂျပန်နိုင်ငံရဲ့ဖွဲ့စည်းပုံနဲ့ကိုက်ညီမှုမရှိဘူးလို့ဂျပန်မြန်မာအရေးကျွမ်းကျင်သူသတင်းစာဆရာဦးရွှေပါကသုံးသပ်ပါတယ
်ကျွန်တော်တို့သိတာတော့ဆိုရင်တော့ဂျပန်ကစစ်တိုက်ခိုင်းနိုင်တဲ့စစ်တပ်ဆော်တာကမပိုင်ဆိုင်ရဘူးမထားရဘူးတော့ပါတဲ့ဥစ္စာအဲ့ဒါကိုကျွန်တော်တို့ထက်ကကျင်းနေဆိုရင်တော့ဒါအတေကဥပဒေကိုချိုးပေါက်တယ်တော့ကျွန်တော်ဖြစ်နေကျွန်တော်ကဖြစ်နေဒါပေမဲ့အခုအဲ့ဒီအစရာဟာဒီ constitution အပိုက်ကိုပြင်ဆင်ဖို့အခုရနေတာဒီလိုလုပ်မယ်ဆိုရင်တော့တခြားအာရှနိုင်ငံတွေနဲ့အစ်တပ်နဲ့အစ်စ်တွေရှိတာပေါ့အဲ့တော့ဂျပန်ကတော့နိုင်ငံကြားကိုလည်းနေတဲ့တင်ပို့မှုမရဘူး။ဒါပေမဲ့ဒါလည်းတကယ်ရတော့ဒါပို့နေတာမျိုးရှိနေတင်ပါရဲ့
။မြန်မာတပ်မတော်ကရခိုင်ပြည်နယ်မြောက်ပိုင်းရိုဟင်ဂျာအရေးကင်တွယ်ဆောင်ရွက်ခဲ့တာနဲ့ပတ်သက်လို့နိုင်ငံတကာကပြစ်တင်ဝေဖန်ပြီးဒဏ်ခတ်ပိတ်ဆို့မှုတွေလုပ်ထားချိန်မှာမြန်မာတပ်မတော်ဟာတရုတ်နိုင်ငံနဲ့ပုံမှုနီးစပ်တဲ့ဆက်ဆံရေးတွေရှိလာတာပါ။ဒီအပေါ်မှာစိုးရိမ်တဲ့အတွက်ဒေတာတွင်ဩဇာချိန်ခွင်ညာညှိဖို့ဂျပန်တပ်မတော်ကမြန်မာစစ်တပ်နဲ့နီးကပ်တဲ့ဆက်ဆံရေးတွေထူထောင်လာတာဖြစ်တယ်လို့စစ်ရေးနိုင်ငံရေးအကဲခတ်ဦးမမောင်စိုးကသုံးသပ်ပါတယ
်ကျွန်တော်တို့ရခိုင်ကိစ္စပေါ်ပြီးတဲ့နောက်ပိုင်းမှာအမေရိကန်ရဲ့ဥရောပသမဂ္ဂရဲ့ဒီစစ်ရေးဆက်ဆံမှုနဲ့ပတ်သက်ပြင်းပြန် pressure ပေးလာတဲ့အခါမှာဘာဖြစ်သွားလဲဆိုတော့ဗမာပြည်အစိုးရဖြစ်ဖြစ်ဗမာတပ်မတော်ဖြစ်ဖြစ်ဆိုတော့တရုတ်ဘက်ကိုထိုးသွင်းတယ်လို့ဖြစ်တယ်ဆိုတာသူတို့လည်းသဘောပေါက်တယ်ဒါပေမဲ့ဂျပန်ဖို့ပြောမယ်ဆိုရင်တော့ဒေတာတွေမှာသူကရင်ဆိုင်နေတာတရုတ်နဲ့ဖြစ်တယ်လက်ရှိဒီအခင်းချင်းမှာအဲဗမာစစ်တပ်ဒီဟိုတရုတ်ဘက်ကိုအရန်ထုတ်ကပ်သွားရင်တော့ဂျပန်တွက်တော့ခက်ခဲရှိတယ်။အဲ့တော့ဂျပန်အနေနဲ့ကတော့နိုင်ငံသားပါဝါဂိမ်းရဲ့အချင်းငွေရှာညှိတယ်လို့ပဲမြင်ပါလား
။ မြန်မာနိုင်ငံကတိုင်းသားဒေသတွေမှာလူအခွင့်အရေးချိုးဖောက်မှုလုပ်နေတဲ့မြန်မာတပ်မတော်ကိုဂျပန်စစ်တပ်ကအကူအညီပေးမဲ့ကိစ္စအတွက်ကန့်ကွက်ကြောင်းဂျပန်သတင်းစာဆရာဦးရွှေပါကပြောပါတယ
်တကယ်လို့ဆိုရင်တိုင်းလာလက်နက်ကိုင်းအင်အားစုနဲ့တိုက်ပွဲပြင်းနေတဲ့ဂျမားဆိုရတာမတော်တာမတော်ကိုအကူအညီပေးဖို့ဆိုတာကျွန်တော်တို့အနေနဲ့တော့ထောက်ခံလို့မရပါဘူးအဲ့ဒါကြောင့်ကျွန်တော်တို့ကခုလေဂျမားတာမတော်ကိုအကူအညီပေးမယ်ဂျပန်စစ်တပ်ကပြောတာနဲ့တာမန်တို့ဖြစ်နေတော့သူကြီးတဲ့မယ်ဆိုတာမျိုးတကယ်လို့ဒါကောင်းဆောင်ပိုင်းမှာရှိမယ်ဆိုရင်ကျွန်တော်ကဘင်းဘင်းတန်တာဒါကိုစတင်ရမယ်ဖြစ်ပါတယ်ခင်ဗ
ျတကယ်တော့ဂျပန်တပ်မတော်ရဲ့အကူအညီတွေဟာမြန်မာနိုင်ငံသားတွေအကျိုးခံစားရဖို့တဲ့သူတို့တိုင်းပြည်ရဲ့အကျိုးစီးပွားကိုအခြေခံစဉ်းစားခြင်းသာဖြစ်တယ်လို့ဦးမောင်မောင်ဆိုကမြင်ပါတယ
်ဒေသတွင်းရတော့အသက်ရှူနေနေချောင်းနေပါတယ်ဘာလို့ဒေသတွင်းမှာကျွန်တော်ဗမာနဲ့ပတ်သက်လို့ဒရီစာဆက်ဆံနေတာတရုတ်ဖြစ်တယ်အိန္ဒိယဖြစ်တယ်ဂျပန်ဖြစ်တယ်ဒီသားတွင်အနေထားရဲ့သူတို့ရဲ့ power balance ကသူတို့ရဲ့အချိုးစီးပွားရောမူတည်ပြီးသူတို့စဉ်းစားတယ်လို့မြင်ပါလားတခါတလေမှာအစိုးရချင်းဆက်ဆံရေးက the power balance ရောမူတည်ပြီးအဲ့ဒါတွေဟာဟိုတိုင်းလူပြည်သားပေါ်မှာတခါလေမကြည့်ကြပါဘူးသူတို့ပြည်သူတွေကကူညီမဲ့ဆိုရဲဟာဒုတိယလာတာပထမကသူတို့နိုင်ငံအချိုးစီးပွားဖြစ်ပါလား
ပြီးခဲ့တဲ့2014မေလတုန်းကလည်းဂျပန်ကာကွယ်ရေးတပ်စစ်ဦးစီးချုပ်ရှီကဲရူအီဝါဆကီဟာအဲ့ဒီအချိန်ကသမရဦးသိန်းစိန်တပ်မတော်ကာကွယ်ရေးဦးစီးချုပ်ဗိုလ်ချုပ်မူကြီးမင်းအောင်လှန်အပါအဝင်အခြားစစ်ကောင်းဆောင်တွေနဲ့နေပြည်တော်မှာတွေ့ဆုံပြီးနှစ်နိုင်ငံပူးပေါင်းဆောင်ရွက်ရေးကိစ္စဆွေးနွေးခဲ့သလိုနှစ်နိုင်ငံစစ်တပ်ကြားဆက်ဆံရေးတိုးမြှင့်ဖို့ဤပညာအထောက်အပံ့နဲ့ချင်းငွေကိစ္စတွေကိုလည်းဆွေးနွေးခဲ့မှုပါတယ်ခင်ဗျာ
ကိုညာမိုးအောင်တင်ပြသွားတာဖြစ်ပါတယ်တို့ရရှိမြန်ခင်ဗျာမြန်မာနိုင်ငံမှာမြေမြုပ်မှန်းဆက်လက်တုံးဆက်မှုတွေရှိနေပြီးမြေမြုပ်မှန်းကြောင့်တည်ဆုံးသူအများစုဟာရှမ်းပြည်နယ်ကဖြစ်တယ်လို့မြေမြုံမိုင်းအသုံးပြုမှုတားဆီးရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ ICBL ကပြောဆိုလိုက်ပါတယ်။ကမ္ဘာတဝန်းမြေမြုံမိုင်းအသုံးပြုမှုနဲ့ပတ်သက်တဲ့အစီရင်ခံစာကို ICBL က2019ခုနှစ်ဒီဇင်ဘာလလယ်ပိုင်းကထုတ်ပြန်ခဲ့တာဖြစ်ပြီးတော့မြန်မာနိုင်ငံနဲ့ပတ်သက်လို့အဓိကရှင်းလင်းမှုတွေကိုရန်ကုန်မြို့မှာဗုဒ္ဓဟူးနေ့ကကျင်းပခဲ့ပါတယ်။ဒီအကြောင်းကိုအောင်ကဆက်သွယ်မေးမြန်းတင်ပြထားတာကိုနားဆင်ပါခင်ဗျာ။
မြန်မာနိုင်ငံရဲ့ပြောင်းလဲတွေစတင်လှုပ်ဆောင်လာပြီးနောက်ပိုင်းမှာ2011ခုနှစ်လောက်ကနေစလို့2016ခုနှစ်အတွင်းမြေမြုံမိုင်းအသုံးပြုမှုကြောင့်လူပေါင်း1060ထဲမှနေတည်ဆုံးခဲ့တယ်လို့နိုင်ငံတကာမြေမြုံမိုင်းအသုံးပြုမှုတာစီရေးနိုင်ငံတကာလှုပ်ရှားမှုအဖွဲ့ကြီးကပြောလိုက်ပါတယ်။ဒီလိုတည်ဆုံးမှုတွေကအများစုဟာမြန်မာနိုင်ငံအရှေ့မြောက်ပိုင်းဒေသကဖြစ်တယ်လို့ ICBL အဖွဲ့ပြောခွင့်ရယောရှုဝါမိုဆာပွမ်ဆန်ကပြောပါတယ်။
For us, an area of a bit more concern is Northern Shan State.
Bangladesh နိုင်ငံရဲ့နေဆက်ဘက်မှာလေမြေမြုံမိုင်းတွေတုံးနေဆိုတဲ့သတင်းတွေကြားသိရပါတယ်။ဒါရန်သားဒေသတွေထဲမှာတော့စိုးရင်စရာအကောင်းဆုံးဒေသဟာရှမ်းပြည်နယ်မြောက်ပိုင်းဖြစ်ပြီးသတင်းတွေမှာတိတ်မတွေ့ရပါပဲ။တေဆုံးသူအများကြီးရှိပါတယ်။ဒီအစီရင်ခံစာမထုတ်ပြန်ခင်ကာလအတွင်းတေဆုံးသူတွေကထက်ဝက်နေပါဟာရှမ်းပြည်မြောက်ပိုင်းပြည်ပခါတွေအတွင်းကဖြစ်ပါတယ်။
2016ခုနှစ်အတွင်းမြေမြုံမိုင်းကြောင့်တည်ဆုံးသူနဲ့ထိခိုက်ဒဏ်ရာရသူ300လောက်ရှိတယ်လို့လဲ ICBL ကပြောပါတယ်မြန်မာနိုင်ငံမှာမြေမြုံမိုင်းကိုအစိုးရတပ်ဖက်ကရောလက်နက်ကင်တိုင်းရင်းသားအင်အားစုတွေဘက်ကပါအသုံးပြုနေကြတာကြောင့်ဒီအခြေအနေကိုအဆုံးသတ်ပစ်ဖို့လဲအစိုးရခန်းစာကိုပြုစုသူမိုဆာပွမ်ဆူဝမ်ကတိုက်တွန်းပါတယ
် There's no mine clearance going on inside of Myanmar at this time
မြန်မာနိုင်ငံမှာမြေမြုံမိုင်းရှင်းလင်းတာတွေမရှိသေးတာကြောင့်ဒါကိုအခုချက်ချင်းစတင်ဖို့လိုနေပါတယ်ဒေသရီဒါတော်တော်များများမှာမြေမြုံမိုင်းတွေရှိနေတာကြောင့်ဒေသခံတွေအတွက်အန္တရာယ်ရှိပြီးစိုက်ပျိုးရေးအတွက်လည်းအခက်ကြုံနေကြရပါတယ်
။မြန်မာပြည်က260ကျားပြည်ရင်းစစ်တန်းကြောင်းအထူးသဖြင့်တိုင်းရင်းသားဒေသတွေမှာမြေမြုံမိုင်းတွေအ திக အသုံးပြုကြပြီးမြေမြုံမိုင်းနေမိပြီးဆိုတာနဲ့သူတို့ရဲ့မိသားစုဝင်တွေပါအဖက်ဖက်ကဒုက္ခရင်ဆိုင်ရတဲ့အကြောင်းရှင်းပြသူကတော့ကယားပြည်နယ်အတွင်းမြေမြုံမိုင်းနေမိသူတွေအတွက်ခြေထုတက်ဆင်နိုင်ရေးအကူအညီပေးနေသူကိုစိုးမိုးအောင်ဖြစ်ပါတယ
်။မထီးတဲ့လူတော်တော်များများကတော့တိုက်ပွဲဖြစ်နေတဲ့နေရာတွေမှာသွာလာတဲ့လူတွေပေါ့နော်အဲတော့အကြောင်းမျိုးမျိုးကြောင့်ပါအမတချို့ကလည်းပေါ်တာဆွဲပြီးတော့ထိတဲ့လူတွေလည်းရှိတယ်ပေါ့မိုင်းထိတဲ့လူတော်တော်များများကတော့အိမ်တော်ဦးစီးတွေပေါ့နော်အမျိုးသားတွေဖြစ်တဲ့အတွက်ဒီမိုင်းထိပြီးနောက်ပိုင်းဆိုရင်တော့သူမိသားစုရဲ့စာအုပ်နေရေးပဲဖြစ်ဖြစ်ပညာရေးစက်မှန်ရေးပဲဖြစ်ဖြစ်ဒါတွေကတော့ဟိုအများကြီးအခက်ခဲဖြစ်သွားတယ်ပေါ့နော်နောက်တစ်ခုကဒီကျွန်တော်တို့ဒီမှာလက်ရှိအခက်ခဲကတော့ကျွန်တော်တို့အနေနဲ့ခြေတူးပြန်လှုပ်ပေးလို့ရတယ်ဆိုပေမဲ့သူရဲ့စိတ်ပိုင်းဆိုင်ရာတွေကိုပြန်လဲပြုစုပြောင်းထုံပေးဖို့ကတော့တော်တော်ခက်သေးတယ်ပေါ့
က ကရပီနယ်တွင်းမြေမြိုမိုင်းဒဏ်သင့်သူဥယေဟာ၁၀နှစ်အတွင်း230လောက်အထိရှိခဲ့ပြီးခြေထုတက်ဆင်ပေးခဲ့ရသူတွေထဲမှာတိုင်းရင်းသားလက်နက်ကိုင်အဖွဲ့ဝင်တွေကြေးရွာသားတွေအစိုးရတပ်ကလည်းပါတယ်လို့ကုစုမိုးအောင်ကပြောပါတယ်အခုလိုဘေးအန္တရာယ်တွေကိုအဆုံးသတ်ဖို့အတွက်ဆိုရင်တော့မြေမြိုမိုင်းအသုံးပြုမှုကိုရပ်တန့်ဖို့လိုတယ်လို့သူကပြောပါတယ
်ကျွန်တော်တို့အနေနဲ့ကတော့မြေမြိုမိုင်းကိုအသုံးမပြုဖို့တော့ကျွန်တော်တို့ကတော့ဒီတောင်းဆိုချင်တယ်ပေါ့နော်နောက်တစ်ခုကမတုံးမပြူဖို့အပြင်ကိုကျွန်တော်တို့ခုလက်ရှိရှိနေတဲ့မြေမြုံမိုင်းတွေကိုလည်းကျွန်တော်တို့ဖယ်ရှားပြစ်ဖို့ကျွန်တော်တို့အနေနဲ့ကတော့တောင်းဆိုချင်တယ်ပေါ့။ဘာဖြစ်လဲဆိုတော့ကျွန်တော်တို့ဒီဟာတွေရှိနေတဲ့အတွက်လွတ်လွတ်လပ်လပ်သွားလာဖို့အတွက်တောင်ရံလောက်တာပဲဖြစ်ဖြစ်အဲ့ဒီတောင်ရံသွားတာပဲဖြစ်ဖြစ်အဲ့လိုမျိုးအဟန္တတွေကဟိုအများကြီးရှိနေတယ်ပေါ့နော်။
လူသားတွေအနေနဲ့အခုလိုဘေးအနေနဲ့ရင်ဆိုင်နေရတဲ့မြေမြိုမိုင်းအသုံးပြုမှုကိုတားဆီးနိုင်ဖို့အော်တိုဝါညီလာခံကနေ1998ခုနှစ်မှာမြေမြိုမိုင်းအသုံးပြုမှုတားဆီးပိတ်ပင်စာချုပ်ကိုချုပ်ဆိုရမှာကမ္ဘာနိုင်ငံပေါင်း80ရာခိုင်နှုန်းဖြစ်တဲ့164နိုင်ငံကလက်မှတ်ရေးထိုးထားပြီးမြန်မာအပါအဝင်နိုင်ငံပေါင်း32နိုင်ငံကတော့လက်မှတ်ရေးထိုးထားခြင်းမရှိသေးဘူးလို့မိုဆာပွန်စူဝန်ကပြောပါတယ်
The government is seriously considering its landmine use.
မာဆိုရအနေနဲ့မြေမြုပ်မိုင်းအသုံးပြုရေးမူဝါဒနဲ့ပတ်သက်ပြီးအလေးနဲ့စဉ်းစားနေပါတယ်။ဘယ်လောက်ကြာကြာအချိန်ယူမလဲဆိုတာနဲ့အဖြေကဘာဖြစ်မလဲဆိုတာကတော့မသိနိုင်သေးပါဘူး။ဒါပေမဲ့ပြောဆိုဆွေးနွေးမှုတွေအရကတော့တကယ်ကိုလေးလေးနက်နက်စဉ်းစားနေပုံရပါတယ
်။မြေမြုပ်မိုင်းအသုံးပြုမှုတာစီရေးစာချုပ်ထက်မှာမိုင်းအသုံးပြုမှုထုတ်လုပ်မှုစုဆောင်းမှုနဲ့သယ်ယူပို့ဆောင်မှုစာရာတွေကိုတားမြစ်ထားပါတယ်။ဒါအပြင်မိုင်းရှင်းလင်းဖယ်ရှားရေးဆောင်ရွက်နေတဲ့နိုင်ငံတွေမိုင်းဒဏ်သင့်သူတွေကိုကူညီဖို့နဲ့စုဆောင်းထားတဲ့မြေမြုပ်မိုင်းတွေကိုဖျက်ဆီးရေးစတဲ့အချက်တွေလည်းပါဝင်ပါတယ်။ဒီလိုမြေမြုပ်မိုင်းအသုံးပြုမှုတားဆီးရေးစာချုပ်မှာကမ္ဘာအင်အားကြီးနိုင်ငံတွေဖြစ်တဲ့အမေရိကန်တရုတ်ရုရှားတို့ကပါဝင်လက်မှတ်ရေးထိုးမှထားပေမဲ့ဒီလိုအခြေအနေဟာမြေမြုပ်မိုင်းတားဆီးရှင်းလင်းရေးဆောင်ရွက်နေတဲ့နိုင်ငံတွေရဲ့ဆောင်ရွက်မှုအပေါ်ထိခိုက်နိုင်မှာမဟုတ်ဘူးလို့ ICBL အဖွဲ့ကြီးကပြောဆိုပါတယ်ခင်ဗျာ။
မြန်မာနိုင်ငံကမြေမြုပ်မိုင်းအခြေအနေနဲ့ပတ်သက်ပြီးတော့ကိုအောင်ပြောပြသွားတာဖြစ်ပါတယ်။တော်ရရှိများခင်ဗျာမြန်မာလွတ်လပ်ရေးနဲ့အတူပေါ်ထွန်းလာတဲ့ကချင်ပြည်နယ်နေ့ဟာအခုဆိုလို့ရှိရင်နှစ်80ပြည့်မြောက်ခဲ့ပြီဖြစ်ပေမဲ့ငြင်းချမ်းတာယာတိုးတက်မှုမရှိသေးဘူးလို့ပြည်ပရောက်ကချင်တိုင်းရင်းသားတွေကပြောကြပါတယ်။ကချင်ပြည်နယ်အတွင်းမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူလူထုအားလုံးရဲ့အသက်လုံခြုံမှုကိုအမတန်စိုးရိမ်နေရဆဲဖြစ်တယ်လို့လည်းဆိုကြပါတယ်။အကြောင်းစုံကိုမတ်အင်ဂျင်နိုင်ကဆက်ပြီးတော့တင်ပြပေးပါလိမ့်မယ်ခင်ဗျာ။
ဗြိတိရှ်ကိုလိုနီလက်အောက်ကနေလွတ်လပ်ရေးရဖို့နဲ့အနာဂတ်ပြည်ထောင်စုနိုင်ငံတည်ဆောက်ဖို့1948ခုနှစ်မှာဗိုလ်ချုပ်အောင်ဆန်းနဲ့တိုင်းဒေသခေါင်းဆောင်တွေချုပ်ဆိုခဲ့တဲ့ပင်လုံစာချုပ်ပါသဘောတူညီချက်တွေအရကချင်ပြည်နယ်ကိုအတိအမှတ်ပြုတဲ့အနေနဲ့1948ခုနှစ်ဇန်နဝါရီလ10ရက်နေ့ကိုကချင်ပြည်နယ်နေ့ဖြစ်သတ်မှတ်ခဲ့တာပါ။ဒါကြောင့်လဲကချင်ပြည်နယ်နေ့ဟာပြည်ထောင်စုဆိုတဲ့အနှစ်သာရပါဝင်နေကြောင်းပြည်ပရောက်ကချင်ခေါင်းဆောင်တွေက VOE ကိုပြောပါရယ်။နှစ်ပေါင်း80ကြာခဲ့ပြီမဲ့လွတ်လပ်ရေးကိုဦးဆောင်ခဲ့တဲ့ကချင်တိုင်းဒေသခေါင်းဆောင်တွေညှော်မှန်းခဲ့တဲ့ပြည်ထောင်စုနိုင်ငံအဖြစ်မတည်ဆောက်နိုင်သေးကြောင်းဗြိတိန်အခြေစိုက်ကချင်အမျိုးသားအစည်းအရုံးဥက္ကဋ္ဌဒူဝါဘဝန်လာရောက VOE ကိုပြောပါရယ်လက်ရှိမြန်မာစစ်တပ်ရဲ့ထိုးစစ်ကြောင့်ကချင်ပြည်သူတွေရဲ့အသက်လုံခြုံမှုကင်းမဲ့နေတယ်လို့ဒီအခြေအနေကိုလည်းဒေါအောင်ဆန်းစုကြည်ဦးဆောင်တဲ့ NLD ရဲ့သားအစိုးရကအကာအကွယ်မပေးနိုင်ဘူးလို့သူကအခုလိုပြောပါရယ်
နောက်လျှောက်စစ်ကလည်းတိုက်နေတယ်ဆိုတော့ကျွန်တော်တို့လူထုကဘယ်လိုယုံကြည်ရမလဲဘယ်သူကိုအားကိုးရမလဲဘမတမတော်ကပြောတယ်ဟိုကချင်လူထုဒီကိုအားလုံးကိုနေရှင်းပြီးတော့ကာကွယ်ရေးဟိုစားပေါ့လုံခြုံမှုပေးနေတယ်ဆိုတော့ကျွန်တော်မြင်တာလုံခြုံမှုပေးတာမဟုတ်နောက်လျှောက်လူထုကိုလိုက်ပြီးတော့စစ်စီရဲလို့အပြစ်မဲ့ပြည်သူတွေလိုက်တာလျှောက်လုံနေတယ်လို့အဲ့လိုမြင်တယ်အဲ့ဒီကိစ္စတွေကလည်းအခုကျွန်တော်တို့ကြည့်ရတာကလူထုရေကောက်တင်မြောက်ထားတဲ့အစိုးရလည်းမထင်နိုင်ဘူးကချင်ပြည်နယ်အစိုးရဆိုလုံးဝဘာမှလုပ်တာမတွေ့ရဘူးအဲဆိုတော့ယခုကျွန်တော်တို့ကချင်လူတို့ပေါ့ကွာကချင်ပြည်မှာရှိတဲ့လူတို့အားလုံးရဲ့အသက်လုံခြုံမှုကအင်မတမစွရင်ရတယ
်အခုလိုနိုင်ငံရေးအခြေအနေဒါမကနှစ်ပေါင်း80အတွင်းကချင်တိုင်းသားတွေရဲ့ကိုယ်ွယ်ရာဘာသာရည်ကျေးမှုစာပေတွေဆုံးရှုံးပြုံးတီးလာနေတဲ့အခြေအနေကလည်းအထူးစိုးရိမ်ပွဲရာကောင်းကြောင်းအမေရိကန်အခြေစိုက်ကချင်မဟာမိတ်အဖွဲ့ဥက္ကဋ္ဌဂမ်ဆန်းက VOE ကိုပြောပါရယ
်ပိုပြီးမှစိုးရိမ်ရှားရှိတာငင်းချမ်းနေတဲ့အချိန်ဒီကျွန်တော်ရည်အပြစ်ခတ်ရဆဲနေတဲ့အချိန်မှာကချင်ပြည်နယ်ကချင်လူမျိုးတွေအတွက်စိုးရိမ်မှုရှိအောင်အင်မတောင်စိုးရိမ်မှုရှိပါဒီအနှစ်80ဒီဗမာပြည်ထောင်စုမှာကျွန်တော်ဗမာပြည်ထောင်စုမှာနေခဲ့အချိန်ကိုကြည့်လိုက်မယ်ဆိုတော့ကျွန်တော်ကချင်တိုင်းရင်းသားတွေရဲ့နေရာပေါ့နော်ဟိုကချင်ပြည်နယ်ပိုသေးလာတယ်လုံခဲ့တဲ့အနှစ်80မှာကချင်လူမျိုးတွေပိုနည်းလာတယ်အနှစ်80မှာကချင်တိုင်းရင်းသားတွေရဲ့သုံးတလိစောင်းစားဒီကျွန်တော်ရဲ့ literature ဆိုတော့တင်ပေါ်လာရတာကျွန်တော်မြင်နေရပါတယ်ကျွန်တော်ရဲ့လွတ်လွတ်လပ်လပ်ကိုယ့်ရဲ့ယုံကြည်ခြင်းကိုအခွင့်အရေးပိုနည်းလာတယ်ဒီလုံခဲ့တဲ့80မှာ
ကချင်မဟာမိတ်အဖွဲ့ကမနေ့ဗုဒ္ဓဘူးနေ့ကထုတ်ပြန်တဲ့လေးလတစ်ကြိမ်အစီရင်ခံစာအရ2019ခုနှစ်ကုန်ပိုင်း3လအတွင်းမြန်မာစစ်တပ်ရဲ့ရန်လိုတိုက်ခိုက်မှုပေါင်းအကြိမ်100နီးပါးလောက်ရှိခဲ့ကြောင်းကမ်ဆန်းကပြောပါရယ်အခုလိုအဆက်မပြတ်ဖြစ်နေတဲ့ထိုးစစ်တိုက်ပွဲတွေကြောင်း21ရာစုပင်လုံငင်းငယ်ရေးလုပ်ငန်းစဉ်တွေကိုထိခိုက်နေသလိုတိုင်းရင်းသားတွေနဲ့မြန်မာအစိုးရကြားယုံကြည်မှုတိစောက်ဖို့အခက်အခဲစိန်ခေါ်မှုတွေဟာဆက်ပြီးကြီးထွားနေစေဖြစ်ကြောင်းဒူဝါဘဝန်လာရောကသုံးသပ်ပါတယ်
။တခါဆွေးနွေးလိုက်လို့ရှိရင်လည်းအစီအပြေပြီးဆိုရင်2008 Constitution နဲ့အဲ့ဒါနဲ့ပြန်ထိလဲတက်ကသူတို့တက်လူချင်းနဲ့ကိစ္စဖြစ်တယ်။အဲ့လိုဆိုတော့တောက်လျှောက်ဆွေးနွေးတယ်။ဆိုတော့ပြောချင်တာကဟိုအစီမပြေနိုင်ဘူးကရစ်စ်ဘာမှမရှိဘူးတစ်ဖက်စလုံး။ဒါပေမဲ့အစီမပြေလာဘူး။မစီမပြေလာတဲ့အခါကျတော့ဒီတိုင်းရင်းသားတွေအများစုကတစ်ဖက်မှာလည်းအဲ့လိုမိလာခံခေါ်တယ်ခေါ်ပစ်တတ်တယ်ပြန်လာတော့မပြန်ခင်လမ်းမှာမရှိတဲ့တပ်ပွဲတွေအဲ့လိုပြန်ဖြစ်နေတယ်ဆိုတဲ့အခါကျတော့တိုင်းရင်းသားတွေအနေနဲ့ကဒီအစိုးရရဲ့လှုပ်ဆောင်ချက်ကိုဘယ်လိုယုံကြည်ရမလဲအဲ့ဒါအခက်အခဲဖြစ်သွားတယ
်90ပြည့်ကချင်ပြည်နယ်နေ့အခမ်းအနားတွေကိုတော့အမေရိကန်ဗြိတိန်ဩစတြေးလျအပါဝင်နိုင်ငံအနှံ့အပြားမှာအများအလားရဲ့နဲ့တိုက်ဆိုင်ပြီးလာမယ့်စနေတနင်္ဂနွေနေ့တွေမှာကချင်ရိုးရာအကတွေပါဝင်အခမ်းအနားဖျော်ဖြေပွဲတွေနဲ့စီစီကာကာကျင်းပဖို့ရှိပါတယ်ရှင
်။မန့်အင်ဂျင်နေပါခင်ဗျာ။အခုတော့ရခိုင်ပြည်နယ်ဘက်ကိုကြည့်ကြအောင်ပါ။ရခိုင်ပြည်နယ်အတွင်းကရိုဟင်ညာဒုက္ခသည်ကလေးငယ်တွေဟာအခြေခံလူအချက်တွေမရရှိပဲအချင်းစခန်းအတွင်းမှာနေရတယ်လို့ဆိုရတဲ့အခြေအနေအောက်မှာနေထိုင်နေရတဲ့အကြောင်းကုလသမဂ္ဂကလေးများရန်ပုံငွေအဖွဲ့ UNICEF ကထုတ်ပြန်တဲ့အစီရင်ခံစာမှာဖော်ပြထားပါတယ်။ဒီအကြောင်း VOA သတင်းတောက်လီဇာရှလင်းဂျနီဗာမြို့ကနေတရင်ပေးပို့ထားတာကိုကိုဇော်ဝင်းလိုင်ကတင်ပြပေးပါလိမ့်မယ်ခင်ဗျာ
။ရခိုင်ပြည်နယ်မြောက်ပိုင်းမှာမနစ်ဩဂုတ်လကတကြောပြန်ဖြစ်ပေါ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ဘင်္ဂလားဒေ့ရှ်နိုင်ငံကော့စစ်ဗဇာဒေသကိုဒုက္ခသည်6သိန်းခွဲကျော်ထွက်ပြေးသွားခဲ့ကြတာမှာအဲ့ဒီအထက်ကထွက်ဝက်လာဟာကလေးငယ်တွေဖြစ်တယ်လို့ဆိုပါတယ်။ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးတဦးဖြစ်သူမာရီစီမာကာရိုဟာမြန်မာနိုင်ငံကိုမကြသေးခင်ကပဲတလကြာတွားရောက်လေ့လာခဲ့တာပါ။မြန်မာနိုင်ငံတွင်းကအခြေအနေတွေကိုသွားရောက်လေ့လာခွင့်မရကြတဲ့အတွေ့အဲ့ဒီမှာရှိနေတဲ့ကလေးငယ်တွေရဲ့အခြေအနေအမှန်ကိုသိနိုင်ဖို့အခက်အခဲရှိနေတယ်လို့သူကပြောပါတယ်။ဒါပေမဲ့ရခိုင်ပြည်နယ်အလဲပိုင်းမှာရှိနေတဲ့ကလေးငယ်တွေရဲ့စိတ်ပျက်စရာအမတန်ကောင်းတဲ့အမြင်တွေကိုသိခဲ့ရတယ်လို့မာရီစီမာကာတို့ကပြောပါတယ်။2012ခုအတွင်းဖြစ်ခဲ့တဲ့အကြမ်းဖက်မှုတွေကြောင့်ထွက်ပြေးသွားခဲ့ကြတဲ့ရိုဟင်ညာကလေးငယ်6000ကျော်ဟာအခုချိန်ထိဒုက္ခသည်စခန်းပေါင်း23ခုမှာပိတ်မိနေကြဆဲဖြစ်တယ်လို့သူကပြောပါတယ်။သူကိုယ်တိုင်သွားရောက်လေ့လာခဲ့တဲ့ဒုက္ခသည်စခန်းနှစ်ခုအတွင်းကအခြေအနေတွေကိုလည်းအခုလိုဆက်ပြောပြပါမယ်
။ The two camps are below sea level. There's almost no tree cover. The first thing that you notice when you reach the camps is the stomach churning.
စခန်းနှစ်ခုဟာရေမြစ်တစ်ပြင်အောင်မှာရှိနေပါတယ်။စခန်းထဲမှာတစ်ပင်တွေလည်းမရှိသလောက်ပါပဲ။စခန်းထဲကိုရောက်သွားခြင်းပထမဆုံးသတိထားမိတဲ့အချက်ကအမတန်ကိုဆိုးရွားလာတဲ့အနံ့မှာစခန်းရဲ့အစိပ်ပိုင်းတချို့မှာရေပုတ်ကန်တွေရှိနေတာတွေ့ရပါတယ်။လူနေစရာစခန်းတွေကလည်းအမိုက်ပုံနဲ့အင်းသားတွေပေါ်မှာရင်းကြီးရင်းရိုင်းနဲ့စောက်ထားပေးတာပါစခန်းတစ်ခုထဲမှာဆိုရင်လူတွေရေခတ်သုံးနေတဲ့ကန်နဲ့မိန်းလာအညစ်အကြေးတွေဆွန့်ပစ်ထားတဲ့ကျွင်းကြမှာရွှေနဲ့ကာထားတဲ့နေရန်လေးတစ်ခုပဲရှိတာပ
ါကလေးငယ်တွေဟာလည်းဖနှက်မပါပဲနွားချိအိုင်တွေထဲမှာရှောက်သွားနေကြတာတွေကြောင့်မတော်တဆထိခိုက်မှုဖြစ်တာနဲ့ယောဂဗျာတွေကြောင့်သေဆုံးကြရတယ်လို့လည်းမကာတို့ကပြောပါတယ်ရိုဟင်ညာတွေအနေနဲ့ဆေးကုသမှုခံယူရေးအတွက်စခန်းတွေကနေထွက်ခွင့်ရဖို့အင်မတန်ခက်ခဲတယ်လို့ဆိုပါတယ်။ဒါကြောင့်အများစုဟာရိုးရာကုထုံးတွေတင်းနှံအသေးချာတက်မထားတဲ့ကျန်းမာရေးဆောင်လျှောက်သူတွေနဲ့ကိုယ်တိုင်ဖော်ဆက်ထားတဲ့ဆင်းမီတို့တွေအပေါ်မိခိုအားထားနေကြရတယ်လို့ဆိုပါတယ်။အခြေခံနေထိုင်မှုအခြေအနေတွေနဲ့အသက်ကယ်နိုင်မဲ့ဝန်ဆောင်မှုလုပ်ငန်းတွေအရေးတကြီးလိုအပ်နေကြောင်းလဲမာကာတို့ကပြောပါတယ်။ဒါအပြင်ကလေးငယ်တွေဟာပညာသင်ကြားခွင့်မရတဲ့အခက်အခဲတွေနဲ့ရင်ဆိုင်နေကြရတယ်လို့ဆိုပါတယ်။ကလေးငယ်တွေဟာဖြစ်ကရာဆန်တိဆောက်ထားတဲ့ယာယီစာသင်ခန်းတွေမှာပညာသင်နေကြပြီးသူတို့ကိုတော့ကောင်းမွန်စွာသင်တန်းတက်ထားခြင်းမရှိတဲ့စေတနာဝန်ထမ်းကျောင်းဆရာတွေကသင်ကြားပေးနေကြတယ်လို့ UNICEF အဖွဲ့ရဲ့အကြီးတန်းအကြံပေးမာရီစီမာကာတို့ကပြောပါတယ်ခင်ဗျာ
ကိုဇော်ဝင်းလိုင်ပြောပြသွားတာဖြစ်ပါတယ်ခင်ဗျာ VOA မြန်မာဘက်ကခြားတာပရင်းနေမနေ့ဖက်အစီအစဉ်တွေကိုဆက်လက်ပြီးတော့အတန်လွှင့်နေပါတယ် VOA အမေရိကန်တိုင်းရဲ့ခြားတာပရင်းနေမနေ့ပိုင်းအစီအစဉ်တွေကိုမနေ့9နာရီအထိဆက်လက်ပြီးတော့အတန်လွှင့်နေရမှာVOE ကိုအီးမေးလ်ကနေတဆင့်ဝေဖန်အကြံပြုလို့တဲ့တီတချင်းတောင်းလို့တဲ့ဆိုရင်ကျွန်တော်တို့ရဲ့အီးမေးလ်လိပ်စာက burmese@voenews.com ဖြစ်ပါတယ်ခင်ဗျာ
VOE မြန်မာပိုင်းအတန်လွှင့်အစီအစဉ်တွေကိုဒီနေ့ကို6ချိန်ထုတ်လွှင့်ပေးနေပါတယ်မြန်မာစံတော်ချိန်မနေ့ပိုင်း6နာရီကနေ9နာရီအထိလိုင်းဒိုမီတာ24 32နဲ့40တို့မှာနားဆင်နိုင်ပြီး ဒီအစီအစဉ်ကိုပြန်လည်နားဆင်နိုင်တဲ့အချိန်တွေကတော့မနေ့၈နာရီကနေ၉နာရီထိတစ်ချိန်နေ့လယ်၁၂နာရီကနေနေ့ခင်း၁နာရီထိတစ်ချိန်ဖြစ်ပါတယ်။ညနေခင်းအစောပိုင်း၆နာရီခွဲကနေ၇နာရီထိအစီအစဉ်ကိုလိုင်းတူ16 19နဲ့25မီတာတွေမှာထုတ်လွှင့်ပေးနေပါတယ်။ညပိုင်း၉နာရီကနေ၁၀နာရီထိအစီအစဉ်ကိုတော့လိုင်းတူ24 25နဲ့32တို့ကနေဖမ်းယူနားဆင်နိုင်ပါတယ်။ဒီအစီအစဉ်ကိုည၉နာရီအစီအစဉ်ပြီးပြီးချင်းည၁၀နာရီမှာပြန်လည်ပြီးထုတ်လွှင့်ပေးနေပါတယ်ခင်ဗျာ။VOA မြန်မာပိုင်းအစီအစဉ်လေးနဲ့အတန်လွင့်မီတာ kilohertz အသေးစိတ်ကို burmese.voanews.com မှာကြည့်ရှုနိုင်ပါတယ်ခင်ဗျာ
။မင်္ဂလာနံနက်ခင်းပါခင်ဗျာ။အခုဆိုရင်မြန်မာစံတော်ချိန်မနေ့6နာရီခွဲရှိပါပြီ။တော်ရရှင်တို့အခုနားဆင်နေကြရတာကတော့ VOA မြန်မာပိုင်းအစီအစဉ်ရဲ့ကြာတာပတိနေ့မနေ့ခင်းထုတ်လွှင့်ချက်တွေပဲဖြစ်ပါတယ်။လိုင်းဒိုမီတာ32 40လို့ပြင်းလှမ်းလက်မီတာ190 kHz 1595ကပါတိုးချက်ပြီးတော့ထုတ်လွှင့်ပေးနေပါတယ်။အခုဒုတိယပိုင်းနိုင်ရွေးအစီအစဉ်မှာကမ္ဘာသတင်းမီဒီယာတွေဘောကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးမှာဖြစ်တယ်လို့အင်္ဂလိပ်စာသင်ခန်းစာသူယုံကြည်ရာစတဲ့ကဏ္ဍတွေနဲ့အတူ
ချမ်းပြည်နယ်မှာရှိတဲ့မြို့သားနိုင်ငံအစီအစဉ်တွေပဲပေါ့ဗျာနော်။အဲ့တော့အစိုးရအနေနဲ့ကတော့ဒီလိုဒီဟာလိုက်လေလေလေးလုပ်ချင်တယ်ဒါပေမဲ့တက်မတော်ဘက်ကတော့
ဒါကတော့မြမကြီးသုံးသက်ချက်အစီအစဉ်ကိုတင်ဆက်တဲ့အခါမှာအပြည့်စုံကြားမှာပါအခုရင်ဆုံးတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်တင်ပြချက်ကိုမူလအပေါ်မပြည့်ဒေါက်ခင်မျိုးတက်နဲ့အတူတင်ပြပေးပါမယ်တဟုန်တို့ကြာဆင်းနေတဲ့မြမသတင်းလွတ်လပ်ခွင့်ဆိုတဲ့ခေါင်းစဉ်နဲ့ AFP သတင်းဌာနကရေးသားထားတဲ့ဆောင်းပါးတစ်ပုဒ်ကို dailymail.com online မှာဖတ်ရှုရပါတယ်မြန်မာနိုင်ငံမှာ2019ခုနှစ်အတွင်းသတင်းသမား7ယောက်အဖမ်းခံခဲ့ရသလိုဒေါအောင်ဆန်းစုကြည်အာဏာရလာခဲ့ပြီးတဲ့နောက်ပိုင်းဒါဇင်နဲ့ချီပြီးတော့ရှိတဲ့သတင်းနဲ့မပတ်သက်တဲ့လူတွေကိုလည်းအွန်လိုင်းပေါ်ကတဆင့်အတရေဖြတ်မှုကျူးလွန်နေဆိုပြီးတော့တရားစွဲတာခံခဲ့ကြရပါတယ်။မြန်မာမီဒီယာတွေအနေနဲ့ဖြီးစည်းနှိပ်စက်မှုဒဏ်ကိုခံနေရတာတော်တော်ကြာပါပြီ။ပိုးပြီးတော့ဆိုးဝါးစေတာကတော့ရိုဟင်ဂျာသတင်းလိုက်နေကြတဲ့ရိုက်တာသတင်းသမားနှစ်ယောက်ကိုရဲတပ်ဖွဲ့ကနိုင်ငံတော်လျှို့ဝှက်ချက်အဥပဒေနဲ့တရားစွဲလိုက်တာပဲဖြစ်ပါတယ်။ဒေါအောင်ဆန်းစုကြည်ရဲ့အရသာအစိုးရလက်ထက်မှာလွတ်လပ်စွာထုတ်ဖော်ပြောဆိုခွင့်ရှိလာတော့မယ်ဆိုတဲ့မျှော်လင့်ချက်ရောင်းချရလဲကြက်ပြောက်ငှက်ပြောက်ပျောက်ကွယ်သွားခဲ့ပါပြီ2018ခုနှစ်သတင်းလွတ်လပ်ခွင့်အညွန့်ကိန်းနေရနိုင်ငံပေါင်း180တဲမှာမြန်မာနိုင်ငံဟာ132နိုင်ငံမြောက်နိုင်ငံလဲဖြစ်ပါတယ်ဥပဒေအရအရေးယူခံရတဲ့ထူးခြားဖြစ်စဉ်တွေကတော့အောက်တိုဘာလအတွင်းတူရကီရုတ်တံလွင့်ဌာနအတွက်အလုလုပေးနေတဲ့သတင်းတောက်3ယောက်နဲ့သူတို့ရဲ့ရင်မောင်းဖြစ်သူတို့ကိုလွတ်တော်အဆောက်အဦနီးမှာဒရုန်းယင်ပြန်တန်းခဲ့မှုနဲ့ကိုလိုနီခေတ်ကထုတ်ခဲ့တဲ့ဥပဒေနဲ့ဖမ်းဆီးပြီးတော့ထောင်ဒဏ်2လချမှတ်တာဖြစ်ပါတယ်။ဇူလိုင်လတုန်းကလည်းစုံစမ်းစစ်ဆေးသတင်းရေးသားနေသူကိုဆွေဝင်းကိုလည်း Facebook ပေါ်ကနေအမျိုးသားရေးဝါဒီဖုန်ကြီးကိုဝေဖန်မှုနဲ့လေးစိတ်မှဖမ်းဆီးပြီးတော့အခုတော့အမတ်ကန်နဲ့ပြန်လွှတ်ပေးထားပါတယ်။ဒေါအောင်ဆန်းစုကြည်နဲ့ကာဝေးဦးစည်းချုပ်မင်းအောင်လှိုင်တို့ကိုဝေဖန်မှုနဲ့စာရေးဆရာတွေ၊ကြပြားဆရာတွေ၊သတင်းသမားတွေ၊အရက်သားတွေအများပြားကိုပုံမှန်66ဂါကြီးဆိုတာနဲ့တိုင်တက်မှုတွေပြုလုပ်တာခံနေရပါတယ်။တအောင်မျိုးသားလူမျိုးရေးတပ်ရဲ့မူရစ်စေဝါမိရှုဖျက်ဆီးတဲ့ပွဲကိုတွားရောက်ခဲ့တဲ့ ARD နဲ့ DBB သတင်းဌာနတွေကသတင်းတောက်3ဦးကိုတရားမဝင်အတင်းနဲ့ဆက်သွယ်တယ်ဆိုပြီးတော့ဖမ်းဆီးခဲ့ပြီးအမှုကိုပြန်မြုပ်သိမ်းရင်အချုပ်ထဲမှာ2လလောက်ထိန်းသိမ်းထားတာခံခဲ့ရပါတယ်။2012ခုနှစ်မှာစာပေစီစီရေးကိုဖျက်သိမ်းလိုက်တဲ့ဆိုပေမဲ့အစိုးရထိတ်တန့်အရာရှိတွေနဲ့လူမျိုးရေးတပ်ဖွဲ့တွေကိုဝေဖန်စာရင်းဖော်ပြခဲ့ရင်အက်ဒီတာတွေမှာထိတ်လန့်နေကြရတဲ့စသဖြင့်ရေးသားထားပါတယ
်မြမအခက်ခဲတွေဆက်ပြီးရှိနေတာနဲ့မြတ်တရုတ်ကတော့ဒါရီအားလုံးကိုသူ့ကစားကွက်တစ်စိတ်တစ်ပိုင်းဖြစ်နေရှုမြင်နေဆိုရက်သူ့အမြန်ဆောင်းပွားကို The Conservation UK မှာဆောင်းပွားရှင် Tom Harper ကရေးပါတယ်ရွန်ဂျာမွတ်စလင်တွေနဲ့ပတ်သက်တဲ့လှုပ်ဆောင်ချက်တွေအတွက်ဒီမိုကရေစီစံပြဒေါန်ဆန်းစုကြည်ရဲ့နှုတ်ဆက်နေမှုကိုနိုင်ငံတကာကနေအပြစ်တင်လာတာဟာ2016မှာတိုးလာတာပါဒေါ်စုကတော့မြန်မာပေါ်မှာအေးအေးယူတန်းခတ်မှုတွေထပ်ပြီးမချအောင်အင်အားအကြီးဆုံးအာဏာရှင်ဖြစ်တဲ့အင်းနီချင်းတရုတ်နဲ့ဆက်ဆံရေးကိုဆက်ပြီးခိုင်မာအောင်လုပ်နေရတယ်လို့ဆိုပါတယ်။ဒီမိုကရေစီနိုင်ငံတစ်ခုအနေနဲ့ဒီလိုပေါင်းသင်းတာဟာရေဘူးရချင်ရင်မှားနေပုံရပါမယ်။အနောက်နိုင်ငံတွေကရွန်ဂျာပြဿနာကိုအာရုံစိုက်မလာခင်ကတည်းကမြန်မာဟာစစ်တပ်ရဲ့အာဏာစက်အောက်မှာရှိနေစေဖြစ်တယ်လို့မြန်မာစီးပွားရေးမှာလည်းတရုတ်ဩဇာကကြီးကြီးမားမားလွှမ်းမိုးစေပါတယ်။ဒါအပြင်ကမ္ဘာလမ်းစီမံကိန်းနဲ့အင်အားကြီးဖို့အတွက်ကြိုးစားလာတဲ့တရုတ်ဟာမြန်မာအတွက်နိုင်ငံတကာအလဲမှာအ धिक အကာအကွယ်ပေးနိုင်သူလည်းဖြစ်နေတာပါ။ဒါရင်မကသေးပဲတရုတ်ရဲ့အကျိုးစီးပွားတွေရှိတဲ့အာရှတိုက်တခွင်မှာလွှမ်းမိုးနေတဲ့ပါကစ္စတန် GRE မိုဟာမက်လိုအစွန်းရောက်အဖွဲ့ကိုခြေမုံဖို့အတွက်ပါကစ္စတန်ကိုတရုတ်ကအမြဲဖိအားပေးနေချိန်မှာပဲဒီအဖွဲ့ကရွန်ဂျာစစ်သွေးကြွတွေနဲ့ဆက်နွယ်တာကိုတွေ့လာရတာပါတဲ့။ တရုတ်ကိုယ်ရင်ကသူ့နိုင်ငံထဲမှာရှင်ကျန်းကဝီဂန်မွတ်စလင်တွေကိုချိန်မုန်းနေတာမို့မြန်မာရဲ့လှုပ်ဆောင်မှုဟာပြည်ရင်းကိစ္စတည်းဖြစ်ုံမကနိုင်ငံတည်ငြိမ်ရေးအတွက်လှုပ်ဆောင်တာလို့တရုတ်ကမြင်တယ်လို့ဆိုပါတယ်။ဒါကြောင့်တရုတ်ရဲ့မဟာဗျူဟာနဲ့ကပ်ညီတဲ့မြန်မာအတွက်တရုတ်ကဝင်ပြီးကစားနေတာလို့သုံးသပ်ပါတယ်။မြန်မာနိုင်ငံအတွက်ကလည်းဒီမိုကရေစီအတွင်းကူးပြောင်းမှု အင်အားချဲ့ဖို့လှုပ်လာတာအတွက်ကဘာကနေလက်ပိုက်ကြည့်နေရဂျိမ်းမျိုးမှာသူ့အကျိုးစီးပွားတစ်ခုဖြစ်တဲ့မြန်မာမှာလက်ရှိဖြစ်ပေါ်နေတဲ့ရိုဂါရင်းနဲ့ပတ်သက်ပြီးမြန်မာအစိုးရရဲ့လှုပ်ဆောင်နေမှုတွေကိုကဘာကနေစိတ်မရှိပဲဒေါသတကြီးတုံ့ပြန်ခွင့်ကိုတော့တရုတ်ကပေးမှာမဟုတ်ဘူးလို့ရေးသားထားပါတယ
်။ဒါကတော့ကမ္ဘာသတင်းမီဒီယာတွေကမြန်မာနိုင်ငံအကြောင်းကောက်နှုတ်ချက်ကိုတင်ပြပေးခဲ့တာဖြစ်ပါတယ်။အခုတော့အင်္ဂလိပ်စာသင်ခန်းစာကိုလေ့လာကြပါမယ်။မနက်ခင်းတိုင်းနားဆင်နေကြအမေရိကန်အီဒီယန်တုံးအင်္ဂလိပ်စာသင်ခန်းစာတွေကိုဒေါ်လာလတ်တန်းကအစီအစဉ်တင်ဆက်ပေးနေတာပါ။
ဒီနေ့တင်ပြမယ် idiom အသုံးက
close call
ဖြစ်ပါတယ်စာလုံးပေါင်းက c l o s e close ကကတ္တာနီးတာ c a l l call ကခေါ်တာဆိုတော့စကားပိုက်လုံးရဲ့တိုက်ရိုက်ဒီပဲကတော့ကတ်ပြီးခေါ်တာပေါ့ idiom ဆိုတဲ့သဘောဒီပဲကဒီနေရာမှာအန်ဒီယေကနေတီတီကလေးလွတ်တာကိုဆိုတာပါကံကောင်းလို့လက်မတင်လေးတွင်လွတ်သွားတဲ့သဘောမျိုးပေါ့ဒီသုံးနှစ်ပတ်သက်လို့ George Group ရဲ့ဥမာကိုနားဆင်ကြကြရအောင
် We were very lucky as we got out of our house before it was burned down. It was a very close call.
ကျွန်တော်တို့တိတ်ကိုကန်ကောင်းနေအိမ်တိမ်လုံးမီးလောင်ပြန်မကျခင်ကျွန်တော်တို့ထွက်ပြေးနိုင်ခဲ့တယ်လေလက်မတင်လေးတွင်လွတ်သွားခဲ့တယ်လို့ဒေဗီရပါတယ်ဥမာကိုနောက်တစ်ခေါက်နားဆင်ကြကြရအောင်
We were very lucky as we got out of our house before it burned down. It was a very close call.
Andie ga ni ti ti kle lut da ko pyo chin idiom a thong ya be lo pyo mle.
Close call.
Lo pyo lu ya ba de. Era ga ro di ka ni mne chin pya ke de idiom a thong me phit ba de.
Da ga ro American idiom thong English sa tin gan sa ko na sin ke ya la ba phit ba de.အခုတော့အပတ်စဉ်ကဏ္ဍတွေတင်ဆက်ပေးပါရမယ်။အရက်ဖက်စစ်ဖက်ဆက်ဆံရေးကောင်းဖို့လိုအပ်ဆိုတဲ့ခေါင်းစဉ်နဲ့တင်ဆက်ထားတဲ့မြမရေးသုံးသပ်ချက်ကိုနားဆင်ကြပါမယ်။မြန်မာနိုင်ငံမှာအရက်သားအစိုးရနဲ့စစ်တပ်ဆက်ဆံရေးဟာတိုင်းပြည်ငြိမ်းချမ်းသာယာရေးဖွံ့ဖြိုးတိုးတက်ရေးတို့အတွက်မရှိမဖြစ်လိုအပ်နေပါတယ်။လက်ရှိအချိန်မှာလိုအပ်သလောက်ညီညွတ်နေကြပါရဲ့လား။ဘလို့အနေထားမျိုးမှာကွဲလွဲမှုတွေရှိနေပါသလဲ။မြမရေးသုံးသပ်သူဦးဝင်းမင်းနဲ့ဦးကျော်စံသားတို့ဆွေးနွေးသုံးသပ်တင်ပြထားတာကိုနားဆင်ကြပါခင်ဗျာ။
ကွန်မင်းခင်ဗျာအခုမြန်မာနိုင်ငံမှာသိအရေးကြီးတဲ့ NLD နဲ့စစ်တပ်တနည်းအားဖြင့်ပြောရမယ်ဆိုရင်တော့ရက်ဖက်စစ်ဘက်ဆက်ဆံရေးအခြေအနေဘလောက်တိုးတက်ကောင်းမွန်လာသလဲအထူးသဖြင့်ပြီးခဲ့တဲ့2018ခုနှစ်အတွင်းစစ်ဘက်ရက်ဖက်ဆက်ဆံရေးတိုးတက်မှုအခြေအနေကိုသုံးသပ်ဆီချင်တာဖြစ်ပါတယ်အကြံဉာဏ်ပြောမယ်ဆိုရင် NLD အစိုးရရွေးကောက်ပွဲနိုင်ပြီးတက်လာကြတဲ့က2008ဖွဲ့စည်းပုံအရစစ်တပ်ကအနာရီပူပေးထားတဲ့ဒီဟာအလုပ်ဖြစ်လင့်ငယ်ထင်ပြီးတော့သူတို့ကလည်းလက်ခံတယ်လို့ဆိုပါတယ်ဒါမဲ့တကယ်တမ်းလှုပ်လာတဲ့အခါမှာသိအလုံးမဖြစ်ဘူးဆိုပြီးတော့ NLD ဘက်ကပုဂ္ဂိုလ်တွေကကျွန်တော်ကိုပြောပူပါတယ်2018ခုနှစ်အတွင်းမှာစစ်တပ်နဲ့အရဖက်ဆက်ဆံရေးအခြေအနေတိုးတက်မှုရှိလာတယ်လို့ပြောမလားအရင်တိုင်းပဲပြောမလားဆုတ်ယုတ်သွားတယ်ပြောမလား
အခုဒီအရသာအစိုးရတက်လာတဲ့အခါကျတော့ဒီတက်မတော်နေနဲ့အရင်ဒီလိုဆက်ဆံရေးမျိုးတစ်ခါမှမလုပ်ခဲ့ဘူးလေအဲဒီခါကျတော့ဒီဆက်ဆံရေးမှာနှစ်ဖက်လုံးမှာတော့စံနေရာတွေရှိတဲ့နေရာနေပြီးတော့စခဲ့တာပါတဲ့ဒါပေမဲ့အစာပိုင်းမှာတော့ကောင်းလာမယ့်အလားအလာတချို့ကျွန်တော်တွေ့ကြရတယ်ပေါ့နော်အထူးသဖြင့်တော့ဒီအရက်ဘက်ကအလားထိတ်ဆုံးကောင်းဆောင်ဒေါက်ဆန်စုကြည်နဲ့ဒီတက်ဘက်ကထိတ်ဆုံးကောင်းဆောင်ပူဇော်မှုကြီးမြေလမ်းတို့ကြားထဲမှာဒီပုံကူရေးရပါဆရာဟိုဆက်ဆံရင်ကောင်းလာမယ့်အလားအလာလေးဆက်ဆံခြင်းမှာတွေ့ရတယ်ဆရာဥပမာအာဇာနီနေ့လိုမှမျိုးပေါ့နော်အာကာကျုံအနေနဲ့ဒီဒေါက်ဆန်စုကြည်ရဲ့အရင်အလားတွားလေခဲ့တဲ့ပုံစံမျိုးပေါ့ဒါပေမဲ့နောက်ပိုင်းမှာတကယ်အလုံးလုံးလာတဲ့ခါကြတဲ့ခါကြတော့ဆက်ဆံရတဖြည်းဖြည်းနဲ့ဒီနှိမ့်စမဲ့အစားပေါ့နော်ကျွန်တော်မြင်ရတော့ပို့ပြီးတော့ဒီနည်းနည်းကင်းကွာလာတဲ့သဘောမျိုးတွေပို့တွေ့ရပါတယ်ဆရာ
ဘာဖြစ်လို့အဲ့လိုကင်းကွာလာတဲ့သဘောတွေ့ရတယ်လဲကိုမင်းအကြောင်းကြီးကိုနည်းနည်းဆန်းစစ်ပါဦ
းအဓိကတော့အဲ့ဒီကြားထဲမှာဒီရှိလာခဲ့တဲ့အမြင်မတူမှုလေးတွေအဖို့ထည့်လေးတွေလို့ပြောမှာပါဆရာနော်ခုနကဒီရှိထားတဲ့ဟိုသံတရားတွေကမပြောက်ဖဲနဲ့ အဲပြန်ပြီးတော့ဟန်နီမွန်ပြည့်ရဲ့ကြော်ရဲလို့ပြောရမှာမသိဘူးဆရာကြီးဟိုဥပမာဆိုရင်ဒီငိမ့်ချင်းနဲ့ပတ်သက်ပြီးတန့်အနေနဲ့အမြဲတမ်းသူကဆိုရင်ခင်ဗျာကဒေါက်ဆာစီတီအနေနဲ့တချို့ဒီတိုင်းသားတွေအခွင့်အရေးကိုလွယ်လွယ်ကူကူပဲပေးလိုက်ပြီးတော့အဲ့ဒါကဒီတိုင်းပြည်ဟိုချုပ်ကွဲတဲ့ဘက်ကိုဥတည်သွားနိုင်မလားဆိုပြီးတော့သူတို့ဆိုရင်ချက်ကအမြဲတမ်းရှိခဲ့ပါတယ်အဲ့တော့ဒီငိမ့်ချင်းနဲ့ပတ်သက်တဲ့လုပ်ငန်းစဉ်တွေမှာအစာပိုင်းမှာတော့ဒေါက်ဆာစီတီအနေနဲ့ဒီတိုင်းသားအခွင့်အရေးကိုပေါ့နော်ခုနကတက်ကတင်တယ်လို့ဟိုလည်းလည်းမပြီးခဲ့တဲ့အနေအထားမျိုးတွေတွေ့ရတဲ့ခါမှာတော့တက်ကတစုံတရာယုံကြည်မှုစားရတယ်။ဒါပေမဲ့တကယ်တမ်းကကဒီနောက်ပိုင်းအသေးစိတ်တွေဆင်းရဲလာတဲ့အခါမျိုးဥပမာဆိုတော့ခုနောက်ဆုံးဖြစ်တဲ့အနေအထားဆိုရင်ဒီရှမ်းပြည်နယ်မှာရှိတဲ့မြို့သားနိုင်ငံအစဉ်ဆင်းရဲဘက်ပေါ့ကျွန်တော်။အဲ့တော့အစိုးရအနေနဲ့ကတော့တစုံတရာလိုက်လိုက်လဲလဲလေးလုပ်ချင်တယ်။ဒါပေမဲ့တမတော်ဘက်ကတော့စိတ်အမှုဆိုအရင်ကြည့်တယ်။ဒီနိုင်ငံရေးရဒီရှမ်းမြို့သားကြီးတက်လာလို့ရှိရင်ခွဲထွက်ရေးဘက်ကိုရောက်သွားမလား။အဲ့လိုမျိုးဖြစ်ပြီးတော့ဒီအမျိုးသားစင်နိုင်ငံရေးဆွေးနွေးပွဲတွေကိုရှင်းပြနေတယ်မှာကြည်ကြဲပြဲပြဲမပေးတဲ့အနေအထားမျိုးပေါ့အဲ့လိုမျိုးဒီအရင်တန်တရားစိတ်တွေကပြန်ဝင်လာတဲ့အခါမှာဆက်ဆံရတဲ့သုံးပြပြန်ပြီးတော့နောက်ဆုတ်သွားတဲ့သဘောမျိုးတွေ့ရပါတယ်အထူးကျွန်တော်က
အဲ့တော့တမတော်ဘက်ကစံတရားဟာဒေါန်ဆန်းစုကြည်အပေါ်မှာသာမကတကယ်တမ်းကျတော့ဒီစံတရားဟာတိုင်းရင်းသားတွေအပေါ်မှာဖြစ်နေတဲ့စံတရားပေါ့ဗျာသူကတိုင်းရင်းသားတွေဟာခွဲထွက်လင်ဦးမယ်ဆိုရယ်ဆိုရင်ကအစဉ်အမြဲသူစီမှာရှိနေတဲ့ဆိုတဲ့သဘောပေါ့
ဟုတ်ပါတယ်ဆရာအာဒီတိုင်းလားတွေအပေါ်မှာလည်းပတ်သက်တယ်ဒီဒီမိုကရေစီစနစ်ပေါ့နော်ဘယ်လောက်ထိဟိုသူတို့ယူဆတဲ့ဒီလုံခြုံရေးအတွက်ပေါ့နော်အာအာမခံချက်ပေးနိုင်မလဲတည်ငြိမ်မှုအတွက်အာမခံချက်ပေးနိုင်မလဲအဲ့ဒါကိုသူတို့အများကြီးကြည့်ပါတယ်ဆရာနှစ်ခုလုံးတွေ့ကြည့်တယ်လို့ပြောရမှာပေါ့နော်တိုင်းလားရေးခွဲထွက်တာတွေတစ်ခုလည်းမဟုတ်ဘူးဥပမာဆိုလို့ရှိရင်ဒီဒီမိုကရေစီကြောင့်စဉ်းစားလိုက်တဲ့အခါမှာတက်မတော်အနေနဲ့ကဟိုးရင်ကုနုလက်ထက်ကပါလီမန်ဒီမိုကရေစီဆိုတာပြန်သတိရပါတယ်ဆရာအဲ့ဒီတော့ကဒီဥနုပါတီနှစ်ချက်ပွဲခဲ့တယ်။အဲဒီတက်ကိုလည်းအပြိုင်ဆိုင်စီယုံခဲ့ကြရတယ်။ရုပ်ကောက်ပွဲလည်းကျင်းပခဲ့ကြရတယ်။အဲဆရာလေးအားလည်းအားလုံးပြပါတယ်။အဲ့တော့အဲ့ဒီခါမှာဒီတိုင်းသားတွေရေလှရှားမှုနဲ့တွဲလာတဲ့ခါမှာဒီ1962ပါပေါ့ကျွန်တော်။ဒီဥသေစင်ကချင်တို့ရှမ်းတို့စပြီးတော့အဲပြန်တိုက်လာတဲ့အခါမှာသူတို့တင်လာတာကဒီပါတီအကွဲရောင်ဒီတိုင်းသားတွေရဲ့ခွဲထွက်ခွင့်ကိုပါဒီအခြေအနေကောင်းတစ်ခုဖန်တီးပေးရပါဆရာ။အဲ့ခါမှာတက်မလို့လေပွဲပြီးတော့တိုင်းပြည်လေကွဲမယ်ဆိုရဲဆိုရင်တကြီးရှိတယ်ကြာ
ဟုတ်ကဲ့
အဲ့ခါကျတော့ဒီဒီမိုကရေစီစနစ်မှာငါပါတီရဲ့တည်ငြိမ်မှုနဲ့ဒီတိုင်းသားရဲ့အဲဒီရေးရအောင်ပေါ့နော်နိုင်ငံရေးချေရှင်းနိုင်မှုဘယ်လောက်အားကောင်းမလဲပေါ့အဲ့တော့သူတို့အနေနဲ့သတိရရှိတယ်ကြာ
ဟာဆိုတော့သူကသမိုင်းကိုအတိတ်ပဲ prince ဆိုတာကို၌ကအရင်တုန်းကပုံစံအတိုင်းသူတို့ဟိုတုန်းကဘုဒ္ဓတိနေဝင်တက်လာပြီးနောက်မှာအတိတ်ပဲ prince ဆိုကြတဲ့အတိုင်းပဲသူတို့အဲ့ဒီအတိုင်းပဲမြင်နေရပေါ့မြန်မာနိုင်ငံသမိုင်းကိုအတိတ်ပဲပြန်ဖွင့်တဲ့နေရာမှာလည်းပဲတကယ်တမ်းကျတော့ဒီမိုကရေစီဆိုရင်တော့ဗျာဒီမိုကရေစီဆိုတာအဲ့လိုကွဲတာပြဲတာတွေကတော့စနစ်မှာပဲနိုင်ငံတိုင်းမှာလည်းဖြစ်ကြတာပဲဒါပေမဲ့သူကသူပြည်လည်းမှုရသွားတာပဲတိုင်းရင်းသားတွေလည်းပဲဖက်ဒရယ်မူကိုတင်ခဲ့ရတယ်အဲ့ဒီတော့ငါဆိုကြပါစို့အဲ့မှာလည်းခွဲထွက်မယ်ဆိုတာမပါပါဘူးဆိုတာအဲ့မှာပါခဲ့တဲ့လူတွေကလည်းချင်းချင်းငါတို့ခွဲထွက်ဖို့လုပ်တာမဟုတ်ဘူးအခု history မှာပြန်ဆန်းစင်လဲခွဲထွက်ဖို့ကြိုးပမ်းမှုဆိုတာမဟုတ်ပါဘူးရမဲရှာပြီးတော့စစ်တပ်ကတက်ချင်လို့တမင်တကာလုတ်ခဲ့တယ်ဆိုတဲ့သဘောကိုများများတွေ့လာပါတယ်ဆိုတော့တမန်တော်ကပဲအဲ့ဒီဟိုကအတိတ်ပဲဖွင့်ဆိုခဲ့တဲ့ဘောင်းအတွင်းမှာပဲမြင်နေကြရပါဘောမြန်မာနိုင်ငံသမိုင်းကို
အာကျွန်တော်မြင်ရတော့ဆရာအရင်ထက်စားလို့ရှိရင်တော့ယုံကြည်မှုဟိုအစားပိုင်းဒီဖက်ဒရယ်စနစ်ပေါ်ပါပေါ့နော်တိုင်းသားတွေမခွဲထွက်နိုင်ဘူးဆိုတာကိုနည်းနည်းလေးတော့ရလာတယ်ဆရာဒါပေမဲ့အပြည့်အဝတော့မရသေးဘူးပြောရမှာပေါ့နော်သူတစ်ဆင့်ဒီအရင်ဆိုရသမရဟောင်းဦးသိန်းစင်လက်ထက်တုန်းကဒီဖက်ဒရယ်စနစ်ကိုလက်ခံလိုက်တဲ့အပေါ်မှာဒီတပ်ဘက်ကလည်းလိုက်လက်ခံပြီးတော့ပေါ့နော်ဒီဖက်ဒရယ်စနစ်ကိုသူတို့ကလည်းလာပြီးတော့တိုင်းသားခွင့်ရတုံးတရားပေးရမယ်ဆိုတာသူတို့နားလည်လာတဲ့အနေထားတော့ရှိတယ်ကြာလုံးဝအပြည့်ကြီးဖက်ဒရယ်စနစ်ကတိုင်းပြည်ကိုဝယ်မယ်ဆိုတော့သူကမရှိဘူးလုံးတော့ဘောနော်အရင်လိုမျိုးဒါပေမဲ့လက်တွေ့ဖြစ်ရတဲ့ခါတလေမှာသူတို့ကဒီစိုးရင်လာချက်တွေရှိတော့ကြာအဲ့ဒီခါမှာသူအာမခံချက်တွေအရန်တောင်းတာဘောနော်ဥပမာဆိုလို့ရှိရင်ပြီးခဲ့တဲ့ဒီပင်လုံမှာအဓိကဖြစ်ခဲ့တဲ့စေတနာကဒီတိုင်းသားတွေဘက်ကနေပြီးတော့ဟိုမခွဲထွက်ပါဘူးဆိုတဲ့ကတိကိုဘောနော်ဟာလာမပြေးတဲ့ခါမှာတက်ကဟာဒါဆိုရင်ခွဲထွက်မှာပဲဆိုပြီးတော့အဲ့လိုမျိုးအကြီးကျယ်တဲ့နေရာပြန်ကြီးသွားတယ်ကြာဒီကြက်ဆင်းရဲပွဲတွေအချိန်ပေါင်းများစွာပေါ့လေတရားဝင်ရောတရားမဝင်ရောသူတို့ပြန်တော်ဆွစီနေတဲ့ဒီအမရောထိပ်ပိုင်းကြာမှာသူတို့ပြန်တော်ဘုံမှုကြီးမရလာနေပေါ့နော်အဲပြည်လည်မှုရပြီးတော့တိုင်းသားရင်းနေပါအဲနင်းနီးဆက်ဆက်ပေါ့ဒီတမရောနေရောအစိုးရနေရောဆင်းရဲပွဲတွေလုံးမှာပဲဒါတွေကပြည်ကြောက်သွားမှာ
တိုင်းသားတွေကလည်းခွဲထွက်ဖို့ဆိုတာတော့သူတို့မပြောဘူးဒါမခွဲထွက်ပါဘူးဆိုတဲ့အမတ်ခံချက်ထူရမယ်ဆိုတာကိုညင်းတယ်လို့ထင်တယ်ဟုတ်ပါလား
ဟုတ်ပါတယ်မှန်ပါတယ်အဲဒီအမတ်ခံချက်ကိုအာသူ့ဘုံမလို့တော့ဘူးနော်တိုင်းသားတွေစလာတာတော့ဒါကအရင်ဒီပါလာပြီးသားဖြစ်တယ်အဲ့ဒါကြောင့်မလို့ထပ်မလို့တော့ဘူးဒါပေမဲ့တမတော်ကလည်းဟာဆွင့်ချက်ကအမှအကြီးဆုံးပဲဆရာအဲ့ဒါကိုပြည်လဲသွားလို့ရှိရင်တော့ဒီ channel တိုင်းသားအခွင့်အရေးကိုဆက် ဟိုပြီးသွားဘူးဥပမာဆိုလို့ရှိရင်ဒီဒီနေ့လိုက်ဖွဲ့စည်းပုံရေးတာတွေပါလေတမရလာသာသဘောတူရခဲ့တယ်လေနောက်ပိုင်းကျမှသာတို့ပြန်ပြီးတော့ခုနဒီအမကကြံမထိုးပြီးလို့ရှိရင်ဟလာဒါကိုလည်းတို့မပြေးနိုင်ဘူးဆိုပြီးတော့ပြန်ဆုတ်သွားတဲ့သဘောရှိတယ်ဟိုတစ်ဖက်ကလည်းတမကတောင်းဆိုတာတစုံပြားများတယ်လို့တိုင်းတာတွေခံစားရမှာပါအဲအဲ့လိုမျိုးမရတဲ့အခါမှာသူကဆုံးဒီကပြန်ကြည့်သွားမယ်အောင်ဆရာ
ဒီလက်မှတ်ထိုးမဲ့ကိစ္စနဲ့ပတ်သက်လို့သဘောထားကွဲတယ်ဆိုရင်တော့ဗျာဒါကျွန်တော်အမြင်ပေါ့လေဒါတကယ်တမ်းကျတော့နှစ်ဖက်လုံးကပြည်လဲခြင်းနဲ့ဆိုရင်ဘာမှအရေးကြီးတဲ့ကိစ္စမဟုတ်ဘူးလက်မှတ်ထိုးတာမထိုးတာတိုင်းသားတွေဘက်ကလည်းဒါကိုကြည့်ကြလှုပ်ပြီးတော့ issue တစ်ခုလှုပ်ပြီးတော့ငင်းနေကြရမရှိသလိုဒီဘက်ကလည်းလက်မှတ်မထိုးရကောင်းလားဆိုပြီးတော့ပြောနေကြတော့မလိုတဲ့ကိစ္စဗျာဒီကိစ္စတကယ်တမ်းကျတော့ကျွန်တော်ကတော့နှစ်ဖက်လုံးကိုပဲဒီကိစ္စမှာတော့နည်းနည်းအကဲဆက်လွန်းတယ်လို့ထင်တယ်ဗျာ
မှန်ပါတယ်ဆရာမှန်ပါတယ်ဟိုတနေ့ရည်နှစ်ဖက်လုံးမှာအရင်ကြီးခဲ့ကြတာဟုတ်ကြ။အရင်တိုက်ခဲ့ရတဲ့ဘောကနေပြီးတော့ဟိုရှန်သူနဲ့ဟိုဆက်ဆံရင်းမျိုးကနေဟိုကပြန်ပြီးတော့ညှိနှိုင်းတဲ့ခါမှာဒီလိုတနေ့ရည်ကတော့ကျွန်တော်အမြန်နှစ်ဖက်လုံးမှာတော့ရှိနေမှာပဲ။ဟုတ်ပါတယ်။ဒီရခိုင်ရေးဖြစ်လာတဲ့အချိန်မှာတော့ပို့ဆိုးသွားတယ်ဆရာ။အရင်ထက်၄-၅ဆလောက်ဆိုးသွားတယ်ကျွန်တော်အမြန်လေ။ယုံကြည်မှုတွေကအထူးသဖြင့်ဒီအရက်ဘက်ကောင်းဆောင်နေတဲ့တက်ဘက်ကောင်းဆောင်နေအချားမှာတနေ့ရည်ပါကြီးလာတယ်ဆရာ
။ဆိုတော့အဲ့လိုရခိုင်အရေးဟာအခု NLD ကလည်းကြီးညာပြီးတာဟာထုတ်ထားအနာကိုစင်ခေါ်တဲ့ကိစ္စဖြစ်တဲ့ဘာကြောင့်ဆိုတော့တလောကပဲသူတို့မင်းငုံပြောကြတာမှတွေးလိုက်ပါတယ်ဆိုတော့ဒီလောက်အရေးကြီးတဲ့ကိစ္စမှသဘောမတူနိုင်ကြဘူးဆိုရင်ဒါတိုင်းပြည်တဲ့အန်ရကြီးရဲ့အခြေအနေပေါ်ပြရတာသူတို့အဲ့ဒါကိုနှစ်ဖက်လုံးစဉ်းစားကြဘူးလားဗျာအဲ့တော့
အာဟိုဆွေးနွေးပွဲတွေတော့လုပ်တာတွေရှိတယ်ပေါ့နော်ကျွန်တော်တို့ကြားပါတယ်ဒါပေမဲ့ဒီဆွေးနွေးပွဲတွေမှာတကယ်ကိုနှစ်ဖက်နားလည်မှုရနေတဲ့အနေအထားတစ်ခုကြည့်တော့မရသေးပဲနဲ့ဟလာဟိုသူ့ရဲ့ဒီကာကွယ်ရေးပိုင်းလူကြွေးပိုင်းသူလို့ဟလာကိုယ့်ရဲ့နိုင်ငံရေးပိုင်းကိုလို့အဲ့လိုမျိုးဒီခွဲပြီးတော့မြင်နေတဲ့အနေအထားမျိုးရှိတဲ့အခါမှာမကာကွယ်ရေးဟိုလုပ်တဲ့အခါမှာတချို့နော်ဟိုပြင်းပြထန်တဲ့လူမျိုးကျွန်တော်ဖြစ်သွားလို့ရှင်လေဒီဆွေရဘကဟိုတနည်းရှိတာကဟာသမိတ်သက်သက်များအခုလိုထက်သနာဖြစ်အောင်လုပ်လားအတမရဘကလည်းဆိုရင်ဒါကဟာသမိတ်သက်သက်များဒီတမရဒီကချောင်းသူရဘကနေပြီးတော့အခုလိုဟလာနိုင်ငံတကာဖိအားတွေကိုမကာပေးဘူးလားအဲအဆရှိတဲ့ပြင်အဲ့လိုမျိုးတနည်းရကြီးလာတာဆရာကြီးဒီနေရာမှာတော့ကျွန်တော်မြင်ရအစိုးရအနေနဲ့လည်းဒီအတက်နိုင်ဆုံးပေါ့နော်ဒီနိုင်ငံတကာရဲ့ဒီ PR တွေကိုကျော်လွန်နိုင်အောင်ကားပြီးတာလည်းအများကြီးကျွန်တော်တွေ့ရပါတယ်အလားတူပဲတက်မတော်အနေနဲ့လည်းဒီဟိုထိသိမ့်နိုင်တဲ့အပိုင်းတွေသူတို့လုပ်နိုင်တယ်လို့တစ်ခါလေမှဒီအောက်ခြေမှာပြင်းပြထန်ထန်ဖြစ်တာတွေကိုအပေါ်ကလည်းသိနိုင်ခြင်းမှာသိနိုင်မှာပေါ့ဆရာနော်ဒါပေမဲ့ဘာဖြစ်စီနေရာမှာတော့ဒီစုံစမ်းစစ်ဆေးရေးကော်မရှင်ဖွဲ့ပြီးတော့ဟိုအလွန်ကျွတ်ဆက်သွားတာရှင်လည်းအရေးကြီးကိုပုံစံမျိုးပေါ့နှစ်ဖက်ညှိနှိုင်းပြီးတော့နားလည်မှုယူပြီးတော့လုပ်နိုင်တယ်ဆိုလို့ရှင်တော့ကျွန်တော်ထင်တယ်ကနကတန်ရာလေးကိုကျော်လွှားနေပါလေဆရာဒါပေမဲ့တွေ့တာနေတယ်ဆရာ
တော့
ဒီထိပိုင်းကောင်းဆောင်နေနှစ်ယောက်တွေ့တာအရင်နေတယ်ကျွန်တော်များဘုချုံမူရင်းမရောက်နိုင်တဲ့တော့ဆိုတွေ့ကျင်တယ်လေအဲ့ဒီဆက်ဆံရေးကျန်ဒီဆောက်နိုင်လို့ရှိရင်တော့ကျွန်တော်ထင်တယ
်တခါကဝင်းမင်းဒေါန်ဆန်းစုကြည်အနေနဲ့ဟိုစက်တင်ဘာမှာမင်းငွန်ပြောတော့ကဟိုဒုက္ခတွေဟိုဘက်ကိုထွက်ပြေးနေရတယ်ဆိုတာဟာဒီစစ်တပ်ဘက်ကတပ်မတော်ဘက်ကဘာမှတိုက်တာခိုက်တာလည်းမရှိဘူးねဘာကြောင့်ထွက်ပြေးနေရတယ်လဲဘာညာပြောတဲ့နေရာမှာတော့ဒီကိစ္စမှာတော့သူဟာဒါစစ်တပ်ရဲ့ထိုးစစ်စစ်တပ်ရဲ့လူရက်ကိုကာကွယ်တဲ့သဘောမှန်တိုင်းပြောတာပဲဗျာဒီကိစ္စကတော့
အာဟိုအဲ့ဒီဘက်ကဟုတ်ပါတယ်ကျွန်တော်ကပြောလဲပဲတော့ဆက်ပြည်နေတဲ့နိုင်ငံတကာမှာအတက်နိုင်ဆုံးနော်ကာဖို့ကြိုးစားခဲ့တာကိုကျွန်တော်တွေ့ရပါတယ်ဒါပေမဲ့တပ်မတော်ကလူကျင်တာကအဲ့ဒီထက်ပိုတဲ့အနေအထားမျိုးတော့မျိုးကျွန်တော်သုံးသပ်မိရဲ့ဆရာဥပမာဒီဥရောပသမဂ္ဂဘက်ကနေပြီးတော့ဒါကဒီ ethnic cleansing ပေါ့နော်ဒီလူမျိုးတုံးသက်ဖြတ်မှုဖြစ်တယ်လို့ဆိုဆွဲတဲ့အချိန်မှာအစိုးရကိုဒါကိုစစ်ချင်းတုံ့ပြန်ပြီးတော့ဖြန့်ကျင်တဲ့အဲကျင်းပချက်မျိုးပေါ့နော်ထုတ်စီခြင်းတဲ့အနေအထားမျိုးတွေရှိခဲ့တော့လည်းပဲအဲသူ့အနေနဲ့ဟိုထုတ်ဖို့အချိန်ညမပေးခဲ့တာကိုတွေ့ရပါတယ်ဆရာအဲအဲ့လိုမျိုးတွေတမယဖြစ်စေတယ
်ဟုတ်ကဲ့ဟုတ်ကဲ့အဲ့တော့ကိုဝင်းမျိုးပြောတဲ့တယောက်တွေ့တဲ့ကိစ္စဒီနေရာမှာအရေးကြီးတကယ်တော့သူတို့နှစ်ယောက်သာတွေ့ခဲ့ရင်တမျိုးတမီပေါ့ဗျာနှိမ့်နှိုင်းပြီးတော့ကျင်းပချက်တစုံတရာထုတ်နိုင်ခဲ့ရင်ကောင်းပါတော့နော
်မှန်ပါတယ်လူချင်းတွေ့တဲ့အခါကျတော့တမယတွေအများကြီးယော့စေတာပေါ့ဆရာ
ဒါကတော့ဥကြောစန္တာစီစဉ်တင်ဆက်တဲ့မြမအကြီးသုံးသက်ချက်ပဲဖြစ်ပါတယ်။အခုဆက်လက်ပြီးတော့နားဆင်ရမှာကတော့သူယုံကြည်ရာအစီအစဉ်ဖြစ်ပါတယ်။ဒီတစ်ပတ်မှာတော့နယူးယောက်ပြည်နယ် City University Queens College ကမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့တင်နန်းတက်နေတဲ့မတ်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရာကိုနားဆင်ရမှာပဲ။မတ်မိုးဖြူကစီစဉ်တင်ဆက်ထားပါတယ်။
ကိုလူတွေကအမျိုးစုံတင်စားပုံဖော်ကြတာပေါ့နော်ကျမကတော့မြို့လေးတစ်မြို့ကိုမိသားစုတစုရဲ့ပင်မဝင်ဖြစ်တဲ့နင်းစီပန်းချံတစ်ချံနေနဲ့ပ ုံဖော်ချင်ပါတယ်မိသားစုဆိုတာဘယ်လိုတွေဆိုလို့လဲဆိုတော့အဲ့ဒီတက်ဆိုင်ရာဒေသမှာနေထိုင်တယ်မြို့သူမြို့သားတွေနဲ့မြို့ကိုအုပ်ချုပ်နေတဲ့အစိုးရအာဏာပိုင်အဖွဲ့အစည်းတွေကိုဆိုလိုပါတယ်ပြီးလို့ရှိရင်ဒီနင်းစီဘန်လေးကဘာလေးကိုဆိုလို့လဲဆိုတော့ဒီနင်းစီဘန်လေးကလူတွေများစုနေထိုင်တဲ့မြို့လေးဖြစ်ပါတယ်ကျမတို့ဟာဒီမိသားစုဝင်ငွေသွေးဖို့အတွက်ဒီနင်းစီပန်းလေးကိုကျမတို့ကပြိုးထောင်အောင်ပါလေအဲ့ဒါမှလူတွေကစိတ်ဝင်စားအောင်လို့အဲ့လိုပဲကျမတို့ကလည်းဒီမြို့ကိုပြင်ဆင်ထားတာရှိပါတယ်အစိုးရအနေနဲ့ဘဒူဒီကဒီမြို့ကလေးကိုလာဝယ်ကြလဲဆိုတော့နိုင်ငံခြားနေမှာလာတယ်ပြီးတော့စီးပွားရေးလုပ်ငန်းရှင်တွေရှိမယ်ပြီးလို့ရှိရင်စက်ဘူးလုပ်ငန်းရှင်တွေရှိပါမယ်ဒီစီးပွားရေးစက်ဘူးလုပ်ငန်းရှင်ဒီဝယ်သူ၃ယောက်ပေါ့နော်ဒါကတော့အဓိကအရေးကြီးဆုံးကျမတို့ဖောက်တယ်ကြီး၃ယောက်လို့ပဲဆိုကြပါစို့ဒီဖောက်တယ်ကြီး၃ယောက်ကိုလာဖို့ကိုရေဒီပန်းလေးတွေကိုရေမြို့ကလေးတွေဝယ်ချင်ဖို့အတွက်ကျမတို့ကနံပါတ်1အနေနဲ့အရေးကြီးဆုံးအောင်ဘာလို့လဲဆိုရှင်နင်းစီပန်းတစ်ပန်းနင်းစီပန်းတစ်ပွင့်ကိုကြည့်လို့ဝယ်တော့မယ့်အချိန်မှာဆိုရင်အဆူမဆူမိဖို့ကအရင်အရေးကြီးပါတယ်အဲ့လိုပဲကျမတို့ကဒီဝယ်သူတွေဖောက်တယ်ကြီး၃ယောက်အတွက်လုံခြုံရေးအရင်ကောင်းဖို့အတွက်ဘေးကင်းလုံခြုံအောင်လို့ကျမတို့သက်ဆိုင်ရာအစိုးရနေပြီးတော့လုံခြုံမှုတွေပြေဝါပေးရပါမယ်ပြီးလို့ရှိရင်နံပါတ်1အနေနဲ့ကျတော့အခွန်ကောက်ခံတဲ့နှုံးပေါ့နော်ဒီစီးပွားရေးလုပ်ငန်းရှင်တွေကိုကျမတို့ကတိကျအခွန်ငွေတွေတက်မှတ်ထားပေးရပါမယ်။ဘာဖြစ်လို့လဲဆိုအခေးအခွန်ကောက်ခံတဲ့နှုံးကအရန်မြင့်သွားရင်ဘယ်သူမှလာပြီးရင်းနှီးကိုမျိုးကျမတို့ရဲ့မျိုးမှာကိုရင်းနှီးမျိုးနဲ့မှလာမလို့တော့ပါဘူး။အကယ်၍အခွန်ကောက်ခံတဲ့နှုံးကအရန်နှဲဝါခဲ့မယ်ဆိုလို့ရှိရင်ကျမတို့မျိုးရဲ့စီးပွားရေးကိုမသက်စေဘူးပေါ့နော်။နံပါတ်3အချက်အနေနဲ့ကဒီလိုမျိုးစီးပွားရေးလာလုပ်ဖို့အတွက်ကိုကျမတို့ကအဆောက်အဦတွေလမ်းပန်းဆက်တွေတွေအဆင်ပြေအောင်လို့ကျမတို့ဘက်ကနေမှကြိုပြီးတော့ပြင်ဆင်လှုပ်ဆောင်ထားပေးရပါမယ်။အဲတော့ဟိုကလမ်းတံတားတွေဖောက်လုပ်ထားပေးရမယ်။ပြီးလို့ရှင်ဆက်တွေကြောင်းမလာအောင်လို့ဖုန်းလိုင်းလို့အင်တာနက်လိုင်းတို့ကိုကျမတို့လှုပ်ထားပေးရမယ်။ပြီးလို့ရှင်ဒီစီးပွားရေးလုပ်ငန်းလုပ်ကိုင်ဖို့စက်မှုလုပ်ငန်းတွေလုပ်ကိုင်ဖို့အတွက်အဆောက်အဦတွေကိုကျမတို့ကမြေနေရာတတ်မှတ်ပြီးတော့ကြိုပြီးတော့ဆောက်လုပ်ပေးရပါမယ်။နံပါတ်၄တစ်ချက်အနေနဲ့တော့ကျမတို့ကဒီအစားအသောက်ပေါ့နော်ဥမာအဖြစ်ဆိုရှင်ကဘာလက်ခီးတွေကဘာတွေစိတ်ဝင်စားတတ်လဲဆိုတော့ဒေတာခံမှာရှိတဲ့ရိုးရအစားအသောက်လေးတွေစိတ်ဝင်စားတယ်။အဲ့တော့ကျမတို့ကဒီစားအသောက်ဆိုင်လုပ်ငန်းလေးတွေကျမတို့ကပြင်ဆင်ထားပေးရမယ်။ဒီစားအသောက်ဆိုင်လုပ်ငန်းတွေနေမှာသက်ဆိုင်နေဒေတာခံမြို့သူမြို့သားတွေရဲ့စီးပွားရေးကိုလည်းတိုးစေတယ်။တစ်ဖက်ကသူများတွေကိုကိုယ်မြို့လေးကိုစိတ်ဝင်စားအောင်လို့လည်းကျမတို့ရဲ့ဆွဲဆောင်မှုတစ်ခုအနေနဲ့ရှိနေပါမယ်။နံပါတ်5တစ်ချက်အနေနဲ့တော့ဒီလိုပဲလာလေတဲ့လူတွေရောအလုပ်လုပ်တဲ့လူတွေရောမြို့သူမြို့သားတွေမှာမိသားစုအပန်းဖြေဖို့အချိန်ကြီးစွာလိုအပ်ပါတယ်။အဲ့ရတောင်ကျမတို့ကပန်းချံလေးလို့ကိုယ့်ရဲ့တဘာဝမြို့အနေထားမှာရှိတဲ့အကေရွေအကေမြစ်ချောင်းလေးမှာရှိမယ်ဆိုဟိုတယ်လေးတွေစီမံထားပေးတာလို့ပြီးလို့ရှိရင်အကေကိုယ်ကတောင်တန်းဒေသမှာရှိမယ်ဆိုရင်ဂူတွေဘာတွေလေ့လာတဲ့နေရာလေးတွေလို့ကျမတို့စီမံထားပေးဖို့လိုတယ်။ပြီးလို့ရှိရင်ပေါ့နော်ကိုယ့်ရဲ့ဒီဒေသမှာရှိတဲ့သမိုင်းအကြောင်းတွေကိုပုံဖော်ထားတဲ့ပြတိုက်လေးလို့အဲ့လိုမျိုးလူတွေလာပြီးတော့အပန်းဖြေလဲနိုင်တဲ့နေရာလေးတွေစီမံထားဖို့လို့လေဒီအတွက်ကြောင့်ကဘာအတွက်ကြောင့်ရည်ကြီးလဲဆိုတော့ဒီပြတိုက်လို့အပန်းဖြေစခန်းနေပြီးတော့ကျမတို့ကနေမြို့အတွက်ကိုဝင်ချင်းရနေပြီးတော့ဝင်ငွေတွေရပါတယ်အကယ်၍များကျမတို့ကဒါတွေအားလုံးကိုစီမံထားပြီးမယ်ဆိုလို့ရှိရင်ကျမတို့ရဲ့မြို့ကလေးကအရန်ကိုရှောင်းပန်းလာတဲ့နင်းစီပန်းလေးတစ်ပွင့်လေးလို့ဖြစ်နေပါဘူ
းအပတ်စဉ်တင်ဆက်နေတဲ့သူယုံကြည်ရာကဏ္ဍအတွက်ဘလို့အကြောင်းအရာမျိုးမှမဆိုကိုယုံကြည်ရာလေးတွေကိုပါဝင်ဆွေးနွေးပြဖို့ဖိတ်ခေါ်ပါရစေ။ email လိပ်စာ burmese@voanews.com burmese@voanews.com ကိုစာရေးပြီးဆက်သွယ်ရမယ့်တယ်လီဖုန်းနံပါတ်ကိုအကြောင်းကြားလိုက်ပါခင်ဗျာ။ကျွန်တော်ပြန်ဆက်သွယ်ပါမယ
်။ဒါကတော့ Queen's College မှာမြို့ပြစီမံကိန်းနဲ့ဖွံ့ဖြိုးရေးဆိုင်ရာမဟာဘွဲ့တက်နေတဲ့မက်ခိုင်ရွှေစင်ဝင်းရဲ့ယုံကြည်ရာကိုနားဆင်ကြရတာဖြစ်ပါတယ်ခင်ဗျာ
အမေရိကန်ဆိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပါတော့မယ်ရှင
်မကြာသေးခင်ရက်တွေအတွင်းအီရန်နိုင်ငံတော်မှဖြစ်ပေါ်တဲ့အစိုးရဆန့်ကျင်ရေးဆန္ဒပြပွဲတွေကိုအီရန်ဆိုးရကနှိမ်နင်းပုံဟာလောလောဆယ်ထုတ်ဖော်ခွင့်နဲ့ငြိမ်းချမ်းစွာစုဝေးခွင့်အခြေခံအခွင့်အရေးတွေကိုလုံးဝလေးစားလိုက်နာမှုမရှိဘူးဆိုတာပြနေပါတယ်လူ20ကျော်တည်ဆုံးပြီးတထောင်ထက်မနည်းအဖမ်းခံရတယ်လို့အင်တာနက်နဲ့ဆိုရှယ်မီဒီယာတွေကိုပိတ်ပင်တဲ့အချိန်တွေလည်းရှိခဲ့တယ်ဆိုတာသတင်းတွေကနေသိရပါတယ်။အကျင့်ပြတ်ချစားမှုအပေါ်စိုးရိမ်ချက်တွေနဲ့လွတ်လပ်မှုအပေါ်လူလားချက်တွေကိုငြင်းချစွာထုတ်ဖော်မှုဂျိုးပန်းနဲ့အီရန်လူထုနဲ့အတူအမေရိကန်ပြည်ထောင်စုကရပ်တည်တယ်ဆိုတာရှင်းရှင်းလင်းလင်းပြောထားပါတယ်။ငြင်းချစွာဆန္ဒထုတ်ဖော်တဲ့အီရန်လူထုရဲ့အခွင့်အရေးကိုမိမိတို့ထောက်ခံပါတယ်။သူတို့ရဲ့အသံတွေကိုကြားစီခွင့်ရတယ်ပါတယ်။ ငင်းညစွာထုတ်ဖော်တဲ့ဒီအခြေခံအခွင့်အရေးကိုကာကွယ်ဖို့နဲ့စင်စာလုပ်ပိတ်ပင်တဲ့ဘယ်လိုလူရမျိုးကိုမဆိုရှောင်ရှားဖို့အားလုံးကိုမိမိတို့တိုက်တွန်းပါတယ်လို့အမေရိကန်သမ္မတအင်ဗျူတော်ပြောခွင့်ရဆာရာဆန်ဒါစ်ကပြောပါတယ်။အီရန်လူထုနဲ့တူအမေရိကန်ကတပေါင်းတစည်းတဲ့ရည်တည်ကြောင်းကြေညာချက်တစ်ခုကိုဇန်နဝါရီလ4ရက်နေ့မှာဒုတိယအကြိမ်ဖြစ်နိုင်ငံခြားရေးဌာနပြောခွင့်ရဟက်သာနိုးဝတ်ကထုတ်ပြန်ပါတယ်။အီရန်ကဆန္ဒပြပွဲတွေနဲ့အကြမ်းဖက်မှုတွေကိုမိမိတို့မျက်ခြေမပြတ်စောင့်ကြည့်နေပါတယ်။ဂုံတိတ်ခါရှိစွာဆက်ဆံခံရဖို့အချင်းပြတ်ချဆမှုအဆုံးသတ်ဖို့ပွင့်လင်းမြင်သာမှုတိုးတက်စေဖို့နဲ့စီးပွားရေးအခွင့်အလမ်းတိုးပွားလာစေဖို့သူတို့ရဲ့ဆန္ဒတွေကိုအီရန်လူထုကထုတ်ဖော်ကြပါတယ်။လမ်းပေါ်ထွက်အန်တုတဲ့အထိရဲရင်သူတွေကိုအကြောင်းမလှစွာပဲအစိုးရကဆက်ပြီးဖမ်းဆီးတပ်ဖြတ်နေပါတယ်။အီရန်နိုင်ငံရဲ့သတင်းဝင်ရောက်မှုကိုကန့်သတ်တာလွတ်လပ်စွာပြောဆိုခွင့်ကိုထိန်းချုပ်တာနဲ့သူတို့ရဲ့ဖိနှိပ်မှုကိုပြင်ပကဘာကမသိနိုင်အောင်တားဆီးဖို့ကြိုးပမ်းတာတွေကိုအီရန်အစိုးရကအလုပ်နေပါတယ်။အီရန်လူထုရဲ့ဒီရပိုင်ခွင့်ဆန္ဒတွေအပေါ်မိမိတို့ထောက်ခံပါတယ်။အတွေ့အမြင်တွေနဲ့သတင်းအချက်လက်တွေလွတ်လွတ်လပ်လပ်ဖလှယ်ခွင့်ပြုဖို့အီရန်အစိုးရကိုတောင်းဆိုပါတယ်။ငြိမ်းချမ်းစွာဆန္ဒပြခွင့်အပါအဝင်စီးပွားရေးနဲ့နိုင်ငံရေးလွတ်လပ်ခွင့်တွေကိုမိမိတို့အားလုံးတန်းတူရရှိခံစားသင့်ပါတယ်။ဒီနေ့အချိန်ထိတည်ဆုံရမှုတွေနဲ့အီရန်နိုင်ငံသားတထောင်ထက်မနည်းဖမ်းဆီးခံထားရမှုအပေါ်ဖြစ်နိုင်သမျှအပြင်းထန်ဆုံးမိမိတို့ရှုတ်ချပါတယ်လို့မစ္စနိုဝတ်ကပြောပါတယ်။ဆန္ဒပြသူတွေကိုအကြမ်းဖက်သူတွေစင်စာလုပ်ပိတ်ပင်သူတွေဒါမှမဟုတ်အီရန်လူထုစီကခိုးယူသူတွေကိုလူရက်ကိုတာဝန်ယူစေဖို့လှုံ့ဆော်နိုင်တာတွေမိမိတို့မှာအများပြားရှိပါတယ်လို့မစ္စနိုဝတ်ကပြောသလိုအစိုးရရဲ့ဖိနှိပ်မှုတံခံစားရသူတွေကိုလည်းမေ့ထားမှာမဟုတ်ပါဘူးလို့ဒိုင်းရိုက်ရည်ညွှန်းပြောဆိုပါတယ်ခင်ဗျာ
အမေရိကန်အစိုးရရဲ့သဘောထားအမြင်အပေါ်ကိုတင်ပြပေးပါပါရှင
်အခုနားဆင်ကြရတာကတော့အမေရိကန်အစိုးရရဲ့သဘောထားအမြင်သာဖြစ်ပြီး VOA ရဲ့အပေါ်မဟုတ်တဲ့အကြောင်းထပ်မံပြီးတော့အသိပေးအပ်ပါတယ်ခင်ဗျာ VOA အမေရိကန်တန်ကနေကြာတာပတိနေ့မနေ့ဖက်အခုလက်ရှိထုတ်လွှင့်ပေးနေတဲ့တနားရီစာအစီအစဉ်ကိုမနေ့၈နာရီကနေ၉နာရီထိလိုင်းဒိုမီတာ16 kHz 100.83 ညလိုင်းဒိုမီတာ19 kHz 15.15 နဲ့လိုင်းဒိုမီတာ24 kHz 12.23 ညတို့ကနေပြန်ပြီးတော့ထုတ်လွှင့်ပေးသွားမှာဖြစ်ပါတယ် VOE ရဲ့မြန်မာပိုင်းရဲ့ကြာတော်ရင်းနေ့မနေ့ကင်းအစီအစဉ်တွေကိုဆက်လက်ထုတ်လွှင့်ပေးနေပါတယ်အခုတော့နိုင်ငံတကာသတင်းအကျဉ်းချုပ်ကိုဒေါခင်မျိုးသက်ကကြီးညာပေးပါလိမ့်မယ်ခင်ဗျာ
အမေရိကန်ဟာတင့်တော်တဲ့အချိန်ကြရင်မြောက်ကိုရီးယားနဲ့တွေ့ဆုံဆွေးနွေးမယ်လို့အမေရိကန်သမ္မတဒေါ်နယ်ထရမ့်ကပြောကြားလိုက်ပါတယ်။တောင်ကိုရီးယားသမ္မတမွန်ဂျေအင်းနဲ့ဗုဒ္ဓဖူးနဲ့ဆက်သွယ်ပြောကြားရမှာသမ္မတထရမ့်ကအမေရိကန်နဲ့မြောက်ကိုရီးယားတို့ကြားတင့်တော်တဲ့အချိန်လေးမျိုးမှာတင့်တော်တဲ့အချိန်ရောက်ရင်တွေ့ဆုံဆွေးနွေးမယ်လို့ဖွင့်ပြောခဲ့တာပါ။ခေါင်းဆောင်နှစ်ဦးဟာမြောက်ကိုရီးယားပေါ်မှာအပြင်းထန်ဆုံးအရေးယူမှုတွေကိုဆက်ပြီးလှုံ့ဆော်မှုအရေးကြီးကြောင်းတည်တည်ကြာကြာပြောကြားခဲ့ကြတဲ့အပြင်တွေ့ဆုံဆွေးနွေးမှုတွေတိုးတက်လှုံ့ဆော်နေခြင်းကာလအတွင်းမှာစီးရေးလှုံ့ဆော်မှုတစ်ခုမှမလုပ်ဖို့သမ္မတထရမ့်ကသဘောတူညီခဲ့တာဖြစ်ပါတယ်။ရခိုင်ပြည်နယ်မောင်တော်မြို့နယ်အင်းတင်ကျေးရွာတုတ်တံမှာတွေ့ခဲ့ရတဲ့အလောင်းတွေဟာဒေသခံရွာသားတချို့နဲ့လုံခြုံရေးတပ်ဖွဲ့ဝင်တွေရဲ့လက်ချက်နဲ့တေဆုံးသူတွေဖြစ်ကြောင်းမြန်မာစစ်တပ်ကပြောကြားလိုက်ပါတယ်။ Amnesty International လူခွင့်ရေးအဖွဲ့ကတမရဟာအရင်ကအမှားတစုံတရာမလုပ်ခဲ့ဘူးလို့ပြောလို့ရှိရကနေတုတ်ဖွဲ့ထဲမှာအမှားလုပ်သူရှိကြောင်းထုတ်ပြန်ကြေညာချက်ကနေပြောဆိုလာတာဖြစ်ပြီးနေမင်းရှင်းလင်းရေးလှုပ်ဆောင်ရမှာအခုလိုကျူးလွန်မှုတွေနဲ့ပတ်သက်ပြီးဆက်လက်ဖော်ထုတ်နိုင်ဖို့အတွက်ကုလသမဂ္ဂအချက်လက်ရှာဖွေရေးအဖွဲ့လိုလွတ်လပ်တဲ့တိချအဖွဲ့တွေရခိုင်ပြည်နယ်တွင်းမှာစုံစမ်းစစ်ဆေးရေးကိုခွင့်ပြုဖို့အတွက်တောင်းဆိုလိုက်ပါတယ်။ Writers သတင်းတောင်နှစ်ဦးတို့ဖြစ်တဲ့ကိုဝါလုံးနဲ့ကိုချော်ဆိုးဦးတို့ကိုအစိုးရလျှို့အပ်ချက်ဥပဒေအရတရားစွဲဆိုနိုင်ဖို့မြန်မာနိုင်ငံတရားရုံးကဗိုလ်တပ်ဖွဲ့နှစ်ကဆုံးဖြတ်လိုက်တာအတွက် American ပြည်ထောင်စုအနေနဲ့အပြင်းထန်စိတ်ပျက်ကြောင်း American နိုင်ငံသားရေးဌာနကပြောကြားလိုက်ပါတယ်။မီဒီယာလွတ်လပ်ခွင့်ဟာမြန်မာနိုင်ငံမှာတရားဥပဒေစိုးမိုးရေးအတွက်မရှိမဖြစ်လိုအပ်တယ်လို့လည်းပြောပါတယ်။တရုတ်နိုင်ငံဥဆောင်ကျင်းပတဲ့2016 LMC ပူပေါင်းဆောင်ရွက်ရေးမဲခေါင်ပူပေါင်းဆောင်ရွက်ရေးထိပ်သီးဆွေးနွေးပွဲကိုတပါပတိအဖြစ်နဲ့တရုတ်ဝန်ကြီးချုပ်ကကျင်းဦးစီးပြီးတော့ကျင်းပခဲ့ပါတယ
်။ထိတရောက်နိုင်ငံတကာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ကြီးညာပေးခဲ့တာဖြစ်ပါတယ်။အခုမနေ့အတွက်အစီအစဉ်ထုတ်လို့ရမှုကကိုဇော်ဝင်းလှိုင်ဖြစ်ပြီးတော့အသံမိုင်းဆိုင်ရာအင်ဂျင်နီယာကတော့ Dave Magnus ဖြစ်ပါတယ်။ညနေပိုင်း6နာရီခွဲကနေ9နာရီထိထုတ်လို့မယ့်အစီအစဉ်တွေကိုလိုင်းဒိုမီတာ16 19နဲ့25တို့ကနေအတန်လွင့်ပေးမှာဖြစ်ပါတယ်။ VOE ကိုနားဆင်ကြရတဲ့အတွက်ကျေးဇူးအထူးတင်ရှိပါတယ်။ကမ္ဘာနှံ့ကတော်တာရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုရော့စိတ်ပါရွှေလန်းချမ်းမြေ့ကြပါစေကျွန်တော်ဆက်မိုးပြီးပါခင်ဗျာ
This program has come to you from the Voice of America, Washington.